Welcome to the Voice of America in Burmese.
Mingla minnak khin ma shin 2019 ခုနှစ်စက်တင်ဘာလ19ရက်ကြာသပတေးနေ့မနက်ခင် VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 2440.51 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ရဲမင်တော်မှာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့အတူကြီးညာပါမယ်။ Sorry ရေလုံးရေနယ်လုံငန်းကိုအီရန်က drones တွေဒုံးကျည်တွေနဲ့တိုက်ခိုက်တာကိုတုံ့ပြန်ဖို့သူ့မှာရွေးချယ်စရာနည်းလမ်းများစွာရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပရိုတင်ဦးနေမှာပြောပါရတယ်။စက်တင်ဘာလ16ရက်နေ့ကကျင်းပခဲ့တဲ့အစ္စရေးနိုင်ငံရွေးကောက်ပွဲမှာဘယ်ပါတီကမှပြတ်ပြတ်တတ်အနိုင်ရရှိခြင်းမရှိသေးပါဘူး။ကျားတို့ကထုတ်ပယ်ခံရသူအမျိုးသားလူမျိုးရေးအရာရှိ John Bolton နေရာမှာအစားထုတ်ဖို့ Robert O'Brien ကိုခန့်အပ်ကြောင်းအမေရိကန်သမ္မတ Donald Trump ကကြေညာလိုက်ပါတယ်။ဒီသတင်းတွေတူတခြားနောက်ဆုံးရသတင်းတွေကိုလည်းနှาศင်ကြရမှာမခွန်နေပြီ။
ကောင်းပါပြီရှင်။အဲဒီနောက်ဆက်ပြီးနှาศင်ရမယ့်သတင်းလွှာတွေကတော့စနေနေ့က Sorry ရေနံဆက်ယုံတွေတိုက်ခိုက်ခံရတဲ့အရေးဆွေးနွေးဖို့ Sorry Arabia နဲ့ UAE နိုင်ငံတွေစီခရီးထွက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ခရီးစဉ်အကြောင်းနဲ့ပတ်သက်လို့
This attack did not originate from Yemen, despite Iran's best effort to make it appear so.
Sorry, ကာကွယ်ရေးဌာနအတွင်းဝင်ဗိုလ်မှူးကြီးမာလီကီကအီရန်ကတိုက်ခိုက်တာရေမင်ကဟူသင်တပုံတွေရဲ့ဟူသီတပုံတွေရဲ့လက်ချက်မဟုတ်ဘူးလို့ပြောသွားတဲ့အကြောင်းကိုနဲ့အတူနားဆင်ရမှာပါ။တခါအမေရိကန်သမ္မတထရမ့်ရဲ့လူမျိုးရေးခွဲခြားမှုပါတဲ့စကားလုံးတွေနဲ့အမေရိကန်အိမ်မက်ရဲ့သတ်မှတ်ချက်တွေပေါ်မှာအတိတ်ပဲဖွင့်ဆိုမှုတွေအကြောင်းငင်းခုန်နေအကြောင်းနဲ့အတူအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒဆုံးဖြတ်ချက်တွေနဲ့စီးရေးမဟာမိတ်အဖွဲ့တွေကနှုတ်ထွက်မဲ့အရေးပြောကြားချက်နဲ့အမေရိကန်ရဲ့ဥဆောင်မှုအခမ်းအနားတွေအကြောင်းကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရမ်းမင်းထွန်းနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပါမယ်ရှင
်။ Sorry ရေနယ်လုံငန်းကိုအီရန်က drone စေဒုံးကျည်တွေနဲ့တိုက်ခိုက်တာကိုတုံ့ပြန်ဖို့သူ့မှာရွေးချယ်စရာနည်းလမ်းများစွာရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗိုလ်တုံးနေမှာပြောပါတယ်။ Sorry ရေနယ်လုံငန်းကိုတိုက်ခိုက်ခဲ့တယ်လဲတဲ့အဖြစ်အမေရိကန်ကယူဆထားခဲ့တဲ့အီရန်ပေါ်စီးပွားရေးတိုက်ခိုက်မှုတွေတိတိတသားတိုးမြင့်သွားမယ်အကြောင်းပြောပြီးနိုင်ပိုင်းအကြာကယ်လီဖိုးနီးယားပြည်နယ်မှာသမ္မတထရမ့်ကအခုလိုပြောတာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကလည်း Sorry ရေနံလုပ်ငန်းတွေကိုအီရန်ကတိုက်ခိုက်တာဖြစ်တယ်လို့ဆက်ဆွဲထားခဲ့ပါတယ်။အီရန်ပေါ်လက်ရှိချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေပုံမတင်းကျပ်ဖို့ဗန်နိုင်းဝန်ကြီး Steven Mnuchin ကိုညွှန်ကြားထားကြောင်းလည်းသမ္မတ Trump ကတွစ်တာမှာရေးသားခဲ့ပါတယ်။အမေရိကန်ရာရှိတွေရဲ့အဆိုအရအီရန်ပေါ်လက်ရှိအရေးယူပိတ်ဆို့မှုတွေကြောင့်အီရန်နိုင်ငံရဲ့စီးပွားရေးအထိနာပြီးဖြစ်ပေမဲ့ဘယ်လိုပိတ်ဆို့အရေးယူမှုထပ်လုပ်မလဲဆိုတာကိုတော့သမ္မတ Trump ကရှင်းရှင်းလင်းလင်းမပြောပါဘူးခင်ဗျာ။
အစ္စရေးနိုင်ငံမှာပြီးခဲ့တဲ့9လတုန်းကဒုတိယအကြိမ်ရွေးကောက်ပွဲထင်းပါခဲ့တာအတွက်ဘသူအနိုင်ရတယ်ဆိုတာကိုအင်ကာနေထိတဲတဲကွယ်ကွယ်မသိရသေးပါဘူး။မဲအလုံးနီးပါးရေးအတွက်ပြီးချိန်မှာအစ္စရေးစစ်တပ်အကြီးအကဲဟောင်းဘန်နီကန့်ရဲ့အလဲလက်ဝါဒီဖြစ်တဲ့ Blue and White Party ကဝန်ကြီးချုပ်ဘန်ဂျမင်နန်တန်ရဲ့ဟူရဲ့ Likud Party နဲ့လူကြိုက်များနေတာတွေ့ရပါတယ်။ဒါပေမဲ့လည်းပါတီနှစ်စလုံးအနေနဲ့အမတ်နေရာ120ရှိတဲ့လွှတ်တော်မှာအသာရနိုင်ဖို့လိုအပ်နေတဲ့အမတ်နေရာ61နေရာကိုမရနိုင်ပဲဖြစ်နေကြပါတယ်။လေဝဲရင်းတွေကအမတ်နေရာ56နေရာနဲ့ဝန်ကြီးချုပ်နန်တန်ရဲ့ဟူကိုဒုလာတဲ့လက်ရရင်းတွေရနေတဲ့အမတ်နေရာ55နေရာတဲ့တနေရာအသာရနေတာပါ။ဒါဝင်ရင်ပါတီတွေထဲမှာညွန်ပေါင်းဖွဲ့မယ်ဆိုရင်အာရဗ်ပါတီအများစုပါတဲ့အမတ်နေရာ73နေရာပါဝင်နေပြီးသူတို့ဟာအစိုးရအဖွဲ့တဲ့တခါမှမဝင်ခဲ့ဘူးပါဘူး။ဒါပေမဲ့သူတို့ကအရင်တုန်းကအတိုင်းပဲအစိုးရကိုပြင်ပကနေပံ့ပိုးမှုတွေပေးနိုင်သူဖြစ်ပါတယ်။အခုမဲရလာရအစ္စရေးဟာအမိမေလို့ခေါ်တဲ့ယစ်စရေးဘန်တန်ယူပါတီခေါင်းဆောင်အဗစ်တာလစ်ဘမန်ရဲ့အခန်းကဏ္ဍဟာအဓိကနေရာကိုရောက်လာခဲ့တာပါ။သူကရုရှားကနေပြောင်းရွှေ့အခြေချလာသူတွေရဲ့ထောက်ခံမှုကိုရနေတာဖြစ်ပြီးအမတ်နေရာ6နေရာကိုအနိုင်ရထားတာပါ။သူကစီလုံးညညွတ်တဲ့ညွန်ပေါင်းအစိုးရတဲ့ပေါ်ဆောင်မှုတက်ထတလဲလဲပြောနေသူဖြစ်တာကြောင့် Against Blue and White Party နန္ဒန်ယာဦးရဲ့ Likud Party နဲ့သူ့ပါတီတို့ညွန်ပေါင်းဖွဲ့ဖို့လိုလားနေတာပါ April လတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ် Benjamin Netanyahu ဦးကတမဲကတ်ရော့ပြီးတော့အစိုးရမဖွဲ့နိုင်ပဲဖြစ်နေခဲ့ပါတယ်အဲ့ဒီတုန်းက Lieberman ကအစိုးရအဖွဲ့ထဲမှာဝင်ပါဖို့အတွက်ညှင်းဆုပ်ခဲ့သူဖြစ်ပါတယ်
ရာထူးကထုတ်ပယ်ခံရသူမြို့သားလူညိုရေးအကြံပေးအရာရှိ John Bolton နေရာမှာအစားထိုးဖို့Robert O'Brien ကိုခန့်အပ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာလိုက်ပါတယ်။ Robert O'Brien ဟာ American နိုင်ငံတိုင်းဝန်ကြီးဌာနမှာတစ္ဆေကံများရေးရာသမ္မတရဲ့အထူးကိုယ်စားလှယ်အဖြစ်လက်ရှိတာဝန်ထမ်းဆောင်နေသူဖြစ်ပြီးသူနဲ့အတူကြာရှည်အလုပ်လက်တွဲလုပ်ခဲ့နေတာဖြစ်ကြောင်းလည်းသမ္မတ Trump ကဗိုလ်ထုတ်ရေးက Twitter မှာရေးသားခဲ့ပါတယ်သမ္မတ Trump လက်ထက်၄ဦးမြောက်အမျိုးသားလူမျိုးရေးအရာရှိဖြစ်လာသူ O'Brien ကိုသမ္မတ Trump ကနဦးရာထားထားခဲ့သူ၅ဦးတည်းကရွေးချယ်ခဲ့တာဖြစ်ပါတယ်။ O'Brien ဟာနိုင်ငံတိုင်းဝန်ကြီးပုံပီယွန်နဲ့အတူတစ္ဆေကံလုံမြောက်ရေးကိစ္စတွေဆောင်ရွက်ခဲ့ပြီးနောက်အခုလိုရွေးချယ်ခံရတာဖြစ်ပါတယ်။ O'Brien ခန့်အပ်မှုဟာသမ္မတ Trump အနေနဲ့အလဲပိုင်းဒေသရှေ့အလဲပိုင်းဒေသမှာ Sorry ရေနံလုပ်ငန်းတိုက်ခိုက်ခံရတဲ့ကိစ္စအပါအဝင်ပြဿနာပေါင်းစုံနဲ့ရင်ဆိုင်နေရခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။တစ်ချိန်တည်းမှာပဲ Afghanistan အစိုးရနဲ့ Taliban အကြမ်းနဲ့ Palestineနဲ့အစွဲတို့အကြာငြိမ်းချမ်းရေးသဘောတူညီချက်ရရှိအောင်ဆက်ဆက်ဆွေးနွေးပွဲတွေကြိုးစားလုပ်ဆောင်နေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။သမ္မတ Trump အစိုးရအနေနဲ့ Facebook အရေးယူမှုအသစ်တွေအောက်မှာရန်လုံမှုတွေပုံမျိုးပြသလာတဲ့ Iran နိုင်ငံကိုတုံ့ပြန်ဖို့ကြိုးစားနေတဲ့အခြေအနေကိုလည်းလက်တော်ရင်ဆိုင်ကြုံတွေ့နေရပါတယ်ခင်ဗျာ
။ဖန်ဆီရမိတဲ့ထောင်နဲ့ချီတဲ့ ISIS တွေတော်တွေကိုအကျဉ်းတောင်တွေမှာဖန်ဆီထိန်းသိမ်းထားတဲ့အခြေအနေတွေဟာဆိုးရတဲ့အနေအထားကိုရောက်လာတဲ့ပုံတွေ့နေရတာဟာ IS အဖွဲ့ရဲ့ Syrian နဲ့ Iran မှာသူတို့ပြန်ပြီးအင်အားခိုင်မာအောင်လှုပ်ဆောင်ဖို့အတွက်အထောက်ကူပေးလာနိုင်ခြင်းရှိနေပါတယ်။ဒီအကျဉ်းတောင်တွေကို American ထောက်ပံ့ပေးထားတဲ့ Syrian Democratic တပ်ဦး SDF ကဦးစီးဆောင်ရွက်နေတာပါ။ဒီထောင်တွေဟာ IS တွေကိုထိန်းထားဖို့အတွက်ကောင်းမွန်တဲ့အနေအထားမှာရှိတယ်လို့တာဝန်ခံအရာရှိတွေကလက်တော်ကြပြောခဲ့ကြတာဖြစ်ပါတယ်။ထိန်းသိမ်းထားသူအများစုက IS တွေခိုင်မာချေကုပ်ယူထားတဲ့ Syria ကနောက်ဆုံးလက်ကျန်ဘန်ကူးမြို့မတ်လတဲ့ကျသွားချိန်မှာအဖမ်းခံခဲ့ရတဲ့ IS အဖွဲ့ကတိုက်ခိုက်ရေးတမာတွေဖြစ်ပါတယ်။အဖမ်းခံရတာအချိန်ကြာလာတာနဲ့မျှဒီအချင်းတောင်းတွေကမတင့်တော်တော့ဘူးလို့ Pentagon ကIS ချေမုံရေးဌာနအကြီးအကဲ Chris Meyer ကဗုဒ္ဓဖူးနေမှာသတင်းတောက်တွေကိုပြောပါတယ်အကျဉ်းတောင်အဖြစ်နဲ့ထားရှိတဲ့နေရာတွေဟာကျောင်းလိုအဆောက်အဦတွေဖြစ်နေပြီးတော့အကျဉ်းသားတွေတဖြည်းဖြည်းတိုးလာတဲ့အနေအထားကြောင့်လုံခြုံရေးအရာစိုးရင်စရာဖြစ်နေတာပါ
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American မြန်မာဘာသာအစီအစဉ်ရဲ့အစီအစဉ်ရဲ့ကြာတာပရိနေမနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျချန်ပီယံမြောက်ပိုင်းနမ်ဆန်မျိုးနီတမတော်နဲ့တအောင်းလက်နက်ကိုင် TNLA တို့အကြတိုက်ပွဲဖြစ်ခဲ့တဲ့တောင်ရိုးဖျားကုန်းတဝိုက်ကိုတမတော်ကပြန်ပြီးသိမ့်ပိုက်နိုင်ခဲ့ကြောင်းနဲ့လုံခြုံတဲ့အနေအထားမှာရှိနေပြီလို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါရယ်တောင်ရိုးစေဒီဘက်မှာတိုက်ပွဲဖြစ်ခဲ့တာက TNLA ဘက်ကအရင်ကမရှိခဲ့တဲ့နေရာမှာဝင်ရောက်နေရာယူခဲ့တာကြောင့်ဖြစ်ပြီးအခုကပြန်လည်ထိန်းသိမ်းတာထားနိုင်ပြီလို့လည်းသူကပြောပါရယ်တမတော်နဲ့တောင်းလက်နက်ကိုင် TNLA တို့အကြစက်တင်ဘာလ13ရက်နေ့ကစပြီးနမ်ဆန်မျိုးအနီးတိုက်ပွဲတွေဖြစ်ခဲ့တာပါတိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်ခဲ့ရသူတွေ9ရက်အတွင်းမှာ2000ကျော်တိရှိခဲ့ပါတယ်တိုက်ပွဲတွေကြောင့်ပြည်သူတွေဟာဇယန်ဂျီပန်စမိန်84မိုင်ကရားကြီးနဲ့ပန်စရီမှာရှိတဲ့နေရာတွေမှာအသီးသီးဝင်ရောက်ခလုံးခဲ့ကြတာဖြစ်ပါတယ်အခုလိုတိုက်ပွဲတွေကြောင့်ဆစ်ရှောင်တွေနေရက်ဆွန့်ခွာရတာကစီးပွားရေးလူမှုရေးထိခိုက်နေပြီးဒေသခံလက်ဖက်လုပ်ငန်းတွေထိခိုက်နေတာနေသလိုစိတ်တော့ကလည်းယောက်ျားရကြောင်းအားလုံးငြိမ်းချမ်းရေးရစေခြင်းကြောင့်နတ်စံမျိုးကဒေသခံတွေက VOE ကိုပြောပါတယ်ပြစ်ခတ်တန်တွေတည်ငြိမ်သွားပြီဖြစ်လို့မကြခင်ဆစ်ရှောင်ပြည်သူတွေသူတို့နေရက်ကိုပြန်နိုင်လိမ့်မယ်လို့လည်းကုညီဆောင်ရွက်ပေးနေသူလူမှုရေးအဖွဲ့အစည်းတွေကတာဝန်ရှိသူတွေကပြောပါတယ်။နယ်မြေတည်ငြိမ်ရေးနဲ့ပတ်သက်ပြီး TNLA ဘက်က VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး
။ဟောင်ကောင်ကဒီမိုကရေစီရေလှုပ်ရှားသူတွေအတွက်ကာလကြမ်းရှည်ထောက်ခံပံ့ပိုးပေးနေတဲ့အမေရိကန်ကဟောင်ကောင်လူ့ခွင့်ချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးအရေးယူမဲ့ဥပဒေပြဋ္ဌာန်းချက်ကိုရှေ့သတင်းပတ်ထဲထုတ်ပြန်နိုင်မှုလွှတ်တော်မှတ်တွေစူးစမ်းနေကြပါတယ်။တကယ်လို့ဒီဥပဒေပြဋ္ဌာန်းချက်သာအတည်ပြုနိုင်မယ်ဆိုရင်သမ္မတဒေါ်နယ်ထရမ့်ကဟောင်ကောင်နဲ့တရုတ်အာဏာပိုင်တွေပေါ်မှာလူ့ခွင့်ချိုးဖောက်မှုတွေအတွက် Magnitsky ဥပဒေကိုတုံးပြီးအရေးယူတန်ခတ်မှုတွေချခွင့်ရတော့မှာပါ။တစ်ချိန်တည်းမှာပဲဟောင်ကောင်ပေါ်မှာ American တန်ခတ်ရေးမှုဥပဒေအရ American ကိုဟောင်ကောင်ကဆန္ဒပြသူတွေလာရောက်ရင်ပြည်ဝင်ခွင့်ရနိုင်တာလည်းဖြစ်ပါတယ်။ဒီမိုကရေစီရေလှုပ်ရှားသူတွေအတွက် American ပြည်ထောင်စုရဲ့ထောက်ခံပံ့ပိုးမှုတွေအောင်မြင်မှုရှိကြောင်းအထက်လွှတ်တော်တာဝန်ရှိသူတွေကဗိုလ်တဖူးနေမှာ Trump အစိုးရအဖွဲ့ကိုပြောပါတယ်။ဟောင်ကောင်နဲ့ပတ်သက်ပြီးမှန်ကန်စွာလုတ်ဆောင်ရဲ့အတွက်တရုတ်အစိုးရကိုအားပေးတာနဲ့တူလုံလောက်တဲ့ဖိအားပေးရမှာအောင်မြင်ကြောင်းအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရှေ့မှထွက်ဆိုရမှာနိုင်ငံခြားရေးဌာနအရှိအအရှအနေပစိဖစ်ရေးရဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်စတီလ်ဝဲလ်ကပြောပါတယ်လာနဲ့ချီပီလက်ကျလှုပ်ရှားသူတွေကဆန္ဒပြကန့်ကွက်မှုတွေလုပ်ခဲ့တဲ့နောက်ပိုင်းဟောင်ကောင်ကတရုတ်ခံတွေတရုတ်ပြည်မှာဂျီစီလွှဲပြောင်းပေးဖို့လုတ်ဆောင်မဲ့ဥပဒေပြဋ္ဌာန်းချက်ကိုစက်တင်ဘာလထဲမှာဟောင်ကောင်အာဏာပိုင်တွေကပြန်ပြီးရုပ်သိမ်းပေးခဲ့တာဖြစ်ပါတယ်
တောင်ကိုရီးယားနိုင်ငံဟာယခင်ကကြေညာထားခဲ့တဲ့အတိုင်းမနေ့ဗုဒ္ဓဦးနေ့ကဂျပန်နိုင်ငံကိုသူ့ရဲ့ကုန်သွယ်ဖက်အခွင့်အရေးပေးတဲ့နိုင်ငံစီရင် white list ထဲကနေပယ်ဖြတ်လိုက်ပါတယ်ဂျပန်နိုင်ငံကို white list ကထုတ်ပယ်တာကြောင့်တောင်ကိုရီးယားကုမ္ပဏီတွေဟာလုံခြုံရေးအရအရေးကြီးတဲ့ကုန်ပစ္စည်းတွေကိုဂျပန်နိုင်ငံကိုတင်ပို့ရမှာအတည်ပြုချက်ရရှိဖို့5ရက်ကြာစောင့်ဆိုင်းရမှာဖြစ်ပါတယ်အရင်က5ရက်သာစောင့်ဆိုင်းဖို့လိုအပ်ပါတယ်အခုလိုတောင်ကိုရီးယားနိုင်ငံရဲ့ဆောင်ရွက်ချက်ဟာမကြသေးခင်ရက်သပတ်တွေအတွင်းကဂျပန်နိုင်ငံကတောင်ကိုရီးယားနိုင်ငံကို white list တို့ခေါ်တဲ့အယုံကြည်ရဆုံးကုန်သက်ဖက်နိုင်ငံများစီးနေကနေထုတ်ပယ်တာကိုတုံ့ပြန်ဆောင်ရွက်တာဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့အရေးယူမှုဟာတောင်ကိုရီးယားနိုင်ငံစီးပွားရေးအတွက်အရေးပါတဲ့ smartphone နဲ့တခြား electronic ပစ္စည်းတွေထုတ်လုပ်ရမှာအသုံးပြုတဲ့အရေးပါတဲ့အစင်းမြင့်နည်းပညာဆိုင်ရာကုန်ပစ္စည်းတွေတောင်ကိုရီးယားနိုင်ငံကိုတင်ပို့တာကိုကန့်သတ်ခဲ့တာဖြစ်ပါတယ်။ဂျပန်ရဲ့အစင်းမြင့်နည်းပညာကုန်ပစ္စည်းတင်ပို့မှုကန့်သတ်အရေးယူဆောင်ရွက်ချက်အပေါ်မကျေနပ်တာကြောင့်ကိုရီးယားနိုင်ငံကကမ္ဘာကုန်သွယ်ရေးအဖွဲ့ကိုလည်းတိုင်ကြားထားခဲ့ပါတယ်။ဒုတိယကမ္ဘာစစ်အတွင်းဂျပန်ကတောင်ကိုရီးယားနိုင်ငံကိုကျူးကျော်သိမ်းပိုက်ခဲ့တာနဲ့ဆက်နွယ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးမကြာသေးခင်လတွေအတွင်းနှစ်နိုင်ငံအကြားအငြင်းပွားမှုတွေရှိနေကြတာဖြစ်ပါတယ်ခင်ဗျာ
။အာဖရိကဝက်တုတ်ကွေးရောဂါဖြစ်လာနိုင်ခြေရှိတဲ့အတွက်ဂျိုတင်ကာကွယ်တဲ့အနေနဲ့ဝက်အကောင်ကြီး200ကျော်ကိုတုတ်တင်ခဲ့တယ်လို့ထိုင်းအာဏာပိုင်တွေကအင်ကာနေမှာတည်ပြပါတယ်။ထိုင်းနိုင်ငံမှာဝက်တုတ်ကွေးရောဂါဖြစ်ပေါ်မှုရှိမရှိအတိအကျမသိရသေးပေမဲ့အင်းနီးချင်းမြန်မာလာအိုစ်နဲ့ကမ္ဘောဒီးယားနိုင်ငံတွေမှာဝက်တုတ်ကွေးနဲ့တည်ဆုံမှုရှိကြောင်းအတိအပြုချက်တွေရထားတာကြောင့်အခုထိုင်းအာဏာပိုင်တွေကပရမဆုံးဖြစ်တဲ့အရေးယူဆောင်ရွက်လိုက်တာပါမြန်မာနိုင်ငံကနေ12မိုင်ခွဲလောက်အကွာမှာရှိတဲ့ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်မှာဝက်နှကောင်ထူးဆန်းစွာတည်ဆုံခဲ့တဲ့နောက်ဂျိုတင်ကာကွယ်တဲ့အနေနဲ့အခုလိုဝက်တွေကိုတုတ်တင်ခဲ့တာလို့ထိုင်းမွေးမြူရေးဌာနကပြောပါတယ်အခုတုတ်တင်ခဲ့တဲ့ဝက်တွေဟာဖျားလာပြီးတည်ဆုံသွားတဲ့ဝက်နှကောင်ရှိတဲ့နေရာကနေမိုင်ဝက်အတွင်းမှာမွေးထားတဲ့ဝက်တွေဖြစ်ပါတယ်တည်ဆုံတဲ့ဝက်တွေရဲ့သွေးနဲ့ tissue နမူနာတွေကိုဓာတ်ခွဲခန်းတွေကိုပေးဖို့စစ်ဆေးထားတာဖြစ်ပြီးဓာတ်ခွဲခန်းရလကတော့14ရက်လောက်ကြာမြင့်နိုင်တာဖြစ်ပါတယ်။အာဖရိကဝက်တုတ်ကွေးရောဂါဟာပြီးခဲ့တဲ့ဩဂုတ်လထဲမှာတရုတ်နိုင်ငံမှာတွေ့ရှိခဲ့တာဖြစ်ပြီးတရုတ်နိုင်ငံကဝက်အားလုံးရဲ့ရာဂန်နှုန်း40လောက်ကိုတုတ်တင်ပစ်ခဲ့ရတာပါ။အဲ့ဒီအချိန်ကစပြီးအာရှတစ်လွှားပြင်မွန်ဂိုလီးယား၊ဗီယက်နမ်၊ကမ္ဘောဒီးယား၊လာအိုစ်၊မြန်မာ၊ဖိလစ်ပိုင်နဲ့တောင်ကိုရီးယားနိုင်ငံတွေကိုပြန့်နှံ့သွားခဲ့ပါတယ်။
စက်တင်ဘာလ19ရက်ကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ဒေါက်ခင်မြို့သက်တို့ပြောပြပေးသွားကြတာပါရှင်။အခုမနက်ခင်းသတင်းလွှာတွေမှာတော့အမေရိကန်နဲ့ဆက်နွယ်နေတဲ့သတင်းလွှာတွေကိုပဲဦးစားပေးစတိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာစနေနေ့ကဆော်ဒီအရှေ့ဘက်ကရေနံစက်ရုံတွေတိုက်ခိုက်ခံခဲ့ရတဲ့အရေးကိုဆော်ဒီအာရေဗျမှာအင်ရှေ့မင်သားမိုဟာမက်ဘင်ဆယ်မန်နဲ့တွေ့ဆုံဆွေးနွေးခဲ့သလိုအာရဗ်စော်ဘွားများနိုင်ငံ UAE မှာလည်းအင်ရှေ့မင်သားမိုဟာမက်ဘင်ဇာယီနဲ့တွေ့ဆုံဖို့ရှိပါတယ်။ VOA သတင်းတောက် AF Uranian Cairo မြို့ကနေသတင်းပေးပို့ထားတာကိုဆက်ပြီးတော့နားဆင်ပါရှင်။
Pompeo وصل قبل قليل الى جده وكانت له تصريحات
American နိုင်ငံသားကြီးဝန်ကြီး Pompeo ဂျဒါမြို့ကိုဆက်ရောက်လာတာကို sorry ရုပ်သံမှာပြနေတဲ့အတန်ကြားနေကြရတာပါစနေနေ့တုန်းက sorry ရင်းနှံဆက်ယုံတွေတိုက်ခိုက်ခံရတဲ့ကိစ္စကိုအရှေ့မင်းသားနဲ့ဆွေးနွေးဖို့ရောက်လာတာဖြစ်ပြီးဒီတိုက်ခိုက်မှုရဲ့နောက်ွယ်မှာအီရန်ရှိနေတာသာဖြစ်ပြီးယီမန်နိုင်ငံကဟူသီသဘုံတွေမဟုတ်ဘူးလို့ပြောသွားပါတယ်ဆော်ဒီကာကွယ်ရေးဌာနအတွင်းဝင်ဗိုလ်မှူးကြီးတာကီအယ်မာလီကီကသတင်းတောက်တွေကိုအစောပိုင်းကပြောကြားရမှာဆော်ဒီရင်နံစက်ရုံတွေကိုဒရုန်းရင်18ခုဒုံးကျည်9ခုထိမှန်ခဲ့တဲ့အကြောင်းနဲ့ဒုံးကျည်3ခုကပြစ်မှတ်နဲ့လွဲချော်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီဒုံးကျည်တွေအလုံးဟာမြောက်ပိုင်းဘက်ကလာတာဖြစ်ပြီးဟူသီတွေရဲ့လက်ချက်မဖြစ်နိုင်ဘူးလို့ဆိုထားပါတယ
်။ This attack did not originate from Yemen.Despite Iran's best effort to make it a bear show.
ဒီဟာဒီတိုက်ခိုက်မှုတွေယမန်ဘက်ကလာလီဟန်ပြောဖို့ဘယ်လိုပဲအားထုတ်နေပေမဲ့ယမန်ကလာတာမဟုတ်ပါဘူး။ဒေသတွင်းသူတို့ရဲ့တဆင့်ငံတွေနဲ့ပူးပေါင်းပြီးမှားယွင်းတင်ပြဖို့လုပ်နေတယ်ဆိုတာရှင်းပါတယ်။ဒုတိယတစ်ချက်ကတော့တိုက်ခိုက်မှုတွေဟာမြောက်ဘက်ကလာတာဖြစ်ပြီးအီရန်ကကမကထားလုပ်တဲ့တိုက်ခိုက်မှုဆိုတာကမေးခွန်းထုတ်စရာမလိုပါဘူး။
ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအထောက်အထားတွေကိုလာရောက်စစ်ဆေးဖို့ကုလသမဂ္ဂစုံစမ်းရေးမှုတွေကိုဖိတ်ခေါ်ထားတယ်လို့လည်းမလီကီကဆိုပါတယ်။ဒီတိုက်ခိုက်မှုရဲ့နောက်ွယ်မှာအီရန်ရှိတယ်လို့ဆွဆွဲပေမဲ့ခရုစ်ဒုံးကျည်တွေကိုအီရန်နိုင်ငံနယ်နိမိတ်ထဲကပစ်လွတ်တာလို့တော့သူကမပြောပါဘူး။နောက်ပြီးတော့ပြစ်မှတ်လွဲသွားတဲ့ဒုံးကျည်၃ခုရဲ့ဓာတ်ပုံတွေကိုလည်းထုတ်ပြခဲ့ပါတယ်။ဗုဒ္ဓဦးနေ့အစောပိုင်းတုန်းကတော့အီရန်သမ္မတဟက်ဆန်ရိုဟာနီကဆော်ဒီရင်နံဆက်ယုံတွေကိုတိုက်ခိုက်တဲ့ကိစ္စသူတို့တာဝန်မရှိဘူးလို့ညင်ထားပါတယ်။အ
အင်္ဂါနေ့နှောင်းပိုင်းတုန်းကလည်းယေမန်ဟူသီတွေကဆော်ဒီအာရေဗျရဲ့နေ့စဉ်တိုက်ခိုက်မှုတွေကိုတုံ့ပြန်သောအဖြစ်ခုခံကာကွယ်ပိုင်ခွင့်တုံ့ပြန်ပြန်တိုက်ခဲ့တာဖြစ်တယ်လို့သတင်းထောက်တွေကိုပြောခဲ့ပါတယ
်ဘခုပ်မာရဒုမ်ယမန်နိုချာရန်ဒါဘာရဘာရင်းအမေတာဂျောဘုစ်ဝဆေ
းဆော်ဒီအာရေဗျရဲ့ UAE နိုင်ငံတွေစီကိုအမေရိကန်နဲ့ဥရောပလက်နက်တွေဒလဟောစီးဝင်လာနေတဲ့ကိစ္စကိုဟန်တားဖို့ယေမန်ပြည်သူတွေလုတ်ကိုလုံနေရပါတယ်သူတို့တိုင်းပြည်ပျက်စီးမဲ့အရေးနဲ့ဆော်ဒီအာရေဗျရဲ့ကျူးကျော်မှုကိုဟန်တားဖို့တရားဝင်တွေနဲ့ကိုက်ညီတဲ့ခုခံတွန်းလှန်မှုလုပ်ရမှာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်နိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုသိသိသာသာတိုးမြှင့်ဖို့ Twitter ကနေတဆင့်ဗန်ဒါရေးဝန်ကြီးစတီဗင်မနူချင်ကိုညွှန်ကြားခဲ့ပေမဲ့ဘယ်လိုဒဏ်ခတ်ပိတ်ဆို့မှုတွေဆိုတာကိုတော့အသေးစိတ်ဖော်ပြမထားပါဘူး။ပဲလိုက်မှုလုံးဝမရှိတဲ့ပြည်ပြည့်စုံတဲ့စုံစမ်းစစ်ဆေးရေးတရက်ပြုလုပ်ဖို့ရုရှားသမ္မတပူတင်ကဆော်ရီအင်ရှေမင်သာဘင်ဆယ်မန်ကိုပြောကြားခဲ့ပြီးရုရှားရဲ့လေကြောင်းရန်ကာကွယ်ရေးရန်တရားကိုရောင်းချဖို့လဲကန့်လန့်ခဲ့တယ်လို့ဆော်ရီမီဒီယာတွေမှာဖော်ပြကြပါတယ်။ဆော်ရီရင်နံဝင်ကြီးမင်သာအဗ်ဒယ်လစ်ဘင်ဆယ်မန်ကတော့ပြစည်းသွားတဲ့ရေနံစက်ရုံတွေကိုအမြန်ဆုံးပြန်ပြင်နေပြီးနိုင်ငံရဲ့ရေနံထုတ်လုပ်မှုကလည်းပုံမှန်ဖြစ်သွားပြီလို့ဆိုပါတယ်
။ بتوفيق من الله سبحانه وتعالى ثم بقدرات شركة ارامكو السعودية
ပြည်ကနေအတွင်းကပြစည်းမှုတွေကိုဘုရားသခင်ရဲ့အကူအညီနဲ့ပို့ပြီးတော့ဆိုးမတော့အောင်ထိန်းသိမ်းနိုင်ခဲ့ပြီးတိုက်ခိုက်စဉ်တွင်ရဆိုင်ထားကြရတဲ့ထုတ်လုပ်မှုပမာဏထုတ်ဝက်ကျော်ကိုလည်းပြန်ပြီးတည်ဆောက်နိုင်ပြီဖြစ်ပါတယ်။
အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကအမေရိကန်ကဘယ်နိုင်ငံနဲ့မှဆင်မဖြစ်ချင်ပေမဲ့စစ်အတွက်တော့ပြင်ဆင်ထားပါတယ်ကျွန်တော်တို့ဘက်ကကျွန်တော်တို့ရဲ့အကျိုးစီးပွားတွေနဲ့ဒေသတွင်းကကျွန်တော်တို့ရဲ့မိတ်ဆွေတွေကိုကာကွယ်ဖို့အစဉ်သင့်ပါပဲလို့အင်ကာနေ့မှာ American Enterprise Institute မှာကျင်းပတဲ့အစည်းအဝေးမှာပြောသွားခဲ့ပါတယ်ရှင်ပြည်ရဲ့ကြာတာပရင်းနေမနေ့ကင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့လည်းပဲအမေရိကန်ပြည်တွင်းရေးဘက်ကိုအလှည့်ပေးသွားအောင်ပါပါအမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရမ့်ရဲ့လူမျိုးရေးခွဲခြားမှုပါတဲ့ပြောစကားတွေနဲ့တူလူမျိုးအသီးသီးအလိုက်နိုင်ငံရေးမှာပါမတူကွဲပြားတာကနေအမေရိကန်နိုင်ငံသားဖြစ်တယ်ဆိုတာကဘာအဓိပ္ပာယ်လဲဆိုတဲ့အပေါ်ငင်းခုန်ဆွေးနွေးနေတာတွေပြန်ဖြစ်လာပါတယ်ရွှေပြောင်းနေထိုင်သူအလုံးဟာယဉ်ကျေးမှုမျိုးစုံစုစည်းရာနိုင်ငံမှာအပြစ်အဝပေါင်းဆက်ဝင်နိုင်မယ်ဆိုတော့အမေရိကန်ရဲ့အိမ်မက်ရဲ့တတ်မှတ်ယူဆချက်ဟာလည်းဒီကနေ့ခေတ်မှာတော့တစ္ဆာခံမှုတရားဝင်မှုနဲ့လူမျိုးရေးဆိုတဲ့မေးခွန်းတွေကြောင့်ရှုပ်ထွေးလာနေပါတယ်။ Brian Patton ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်
။အမေရိကန်ကမွတ်စလင်တွေလက်တင်အမေရိကနယ်ပယ်တွေနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့ပြောစကားတွေလူဝင်မှုဆိုင်ရာတင်းကျပ်တဲ့မူဝါဒတွေဟာနိုင်ငံရေးအမြတ်ထုတ်ဖို့လူမျိုးစုတစ်စုလုံးကိုအမေရိကန်မဆန်းဘူးဆိုပြီးပြစ်တင်ရှုတ်ချတာဖြစ်တယ်လို့သမ္မတကိုဝေဖန်သူတွေကပြောပါတယ်ဒီထဲမှာ Brookings Institute က Andre Berry လဲတူအပါအဝင်မှာ
We know that people are using racism as a way to gain power and
အဆုံးတစ်နေ့မှာတော့အာဏာရဲဘုံနီလန်တစ်ခုဖြစ်နေလူတချို့ခွင်ထူးခံစားရပြီးတော့အခြားသူတွေအတွက်ဝင်တော့ဝင်ဖို့ဖြစ်စီဖို့အကြောင်းရင်းကနေဖြစ်လူမျိုးရေးကိုအတုံးချနေကြတာပါ
အင်္ဂလိပ်စာတောက်အောင်မတင်နဲ့အထောက်အထားမဲ့ရွှေပြောင်းဝင်သူတွေနဲ့ပတ်သက်တဲ့စိုးရိမ်ချက်တွေကိုပြောတာမီနီဆိုတာကဆိုမာလီနယ်ပေါ်အမေရိကန်နိုင်ငံသားတွေရဲ့ဆိုမာလီအခြေစိုက်အစ္စလာမ်လက်နက်ကိုင်ဖွဲ့အယ်ရှာဘပ်ထဲဝင်သွားသူတွေရှိလာပြီးတဲ့နောက်မွတ်စလင်အမေရိကန်အတိုင်းဝိုင်းကတချို့လူတွေရဲ့တစ္ဆာခံမှုအပေါ်မေးခွန်းထုတ်တာတွေဟာကြိုးကြောင်းစီလျော်တယ်လို့ American Enterprise Institute က Michael Brown လို့သမ္မတကိုထောက်ခံသူတွေကပြောပါတယ
် People have qualms about illegal immigrants which is understandable and
တရားဝင်ရွှေပြောင်းသူတွေနဲ့ပတ်သက်လို့လူတွေမှာစိုးရိမ်စိတ်ရှိတယ်လို့ကျွန်တော်ယူဆပြီးဒါကနားလည်လို့ရပါတယ်အားလုံးပေါင်းစည်းစေတဲ့ကျွန်တော်တို့ရဲ့ဖွဲ့စည်းတည်ဆောက်မှုတွေဟာလွန်ခဲ့တဲ့နှစ်တရာကလို့အလုံးမဖြစ်တော့တဲ့အပေါ်မှာလည်းလူတွေစိုးရိမ်မှုရှိပါတယ
်အထောက်အထားမဲ့မက္ကဆီကန်ရွှေပြောင်းဝင်သူတွေကိုရာဇဝတ်သားတွေမရင်းကောင်တွေလို့ယဉ်ညွန်းပြောဆိုတာရဲတွေရဲရဲဆက်ဆက်လုပ်တာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်သချင်းတီဆူချိန်တွင်ဒူးထောက်ကြတဲ့ African American ဘောလုံးအကစားသမားတွေကိုပြစ်တင်ထုတ်ကြတာလို့သမ္မတရဲ့ပြောဆိုချက်တွေဟာလူမျိုးရေးတင်းမာမှုတွေဖြစ်စေတယ်လို့ဝေဖန်သူတွေကပြောပါတယ်။ဒါ့အပြင်ပါလက်စတိုင်းနယ်မြေကိုသိမ်းပိတ်ထားတဲ့အတွက် American မဟာမိတ် Israel ကိုတပိတ်မှောက်တဲ့လှုပ်ရှားမှုကိုထောက်ခံတဲ့ American Muslim အမျိုးသမီးလွှတ်တော်အမတ်နှစ်ဦးဟာသစ္စာမရှိဘူးဆိုပြီးဒိုင်းပြည်အပေါ်သစ္စာရှိမှုနဲ့သူ့မူဝါဒတွေအပေါ်ထောက်ခံမှုကြောင့်ရောထွေးပစ်တာကိုလည်းထောက်ပြကြပါတယ်။ဒါနဲ့ပတ်သက်လို့ Brookings Institute က Andre Berry ကအခုလိုပြောပါတယ်
။ You don't have to support a president to be patriotic and you certainly don't သမ္မတ
ကိုထောက်ခံမှမျိုးချစ်ဖြစ်တာမဟုတ်ဘူးလို့အမေရိကန်ဖြစ်ဖို့လည်းသမ္မတကိုထောက်ခံစရာမလိုပါဘူး။ဒါကဘာမှကိုမသက်ဆိုင်တဲ့ကိစ္စတွေပါ။
ဝေဖန်သူတွေနဲ့နိုင်ငံရေးအတိုက်အခံတွေကိုပြန်ထိုးနှက်ဖို့သမ္မတကဒေရိုးပြောဆိုလာတာဖြစ်တယ်လို့ဆိုပြီးလူမျိုးရေးခွဲကြတယ်ဆိုတဲ့ဆွဆွဲချက်တွေအပေါ် American Enterprise Institute က Michael Brown လို့သမ္မတကိုထောက်ခံသူတွေကပြန်ခြေပပါတယ
် President Trump I think is an equal opportunity insulter
သမ္မတ Trump ဟာတန်းတူပုတ်ခတ်ပြောဆိုတဲ့သူလို့ကျွန်တော်ထင်ပါတယ်သူ့ကိုဒေါသထွက်အောင်ပြောတဲ့ဝေဖန်နဲ့ဘာသူမဆိုလူမျိုးဘာသာအသားအရောင်တိုင်းရင်းသားဘာမှမခွဲကြဘဲပုတ်ခတ်ပြောဆိုခံရမှာပါပဲ
အမေရိကန်မှာလူမျိုးစုနဲ့လူမျိုးရေးကွဲပြားမှုဟာထရမ့်သမ္မတမဖြစ်ခင်ဟိုးအရင်ကတည်းကရှိခဲ့တာဖြစ်ပေမဲ့သူ့သမ္မတတန်းအတွင်ပိုပြီးပြန်ထင်ရှားလာတာပါအခုကာလမှာဖြစ်ရင်အမေရိကန်ဟာပိုပြီးကွဲပြားလာကိုယ်ပိုင်လက္ခဏာနဲ့နိုင်ငံရေးပုံစံကပိုပြီးကျယ်ပြန့်လာနေပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်အခုလိုအမေရိကန်အိမ်မက်တွေနဲ့လူမျိုးရေးယဉ်ကျေးမှုတွေကြောင့်မေကွန်ထုတ်စရာအခြေအနေတွေအကြောင်းကိုကိုကျော်ကျော်သိန်းပြောပြခဲ့တာနားဆင်ကြရပြီးတော့နောက်အခုတခါတော့ကမ္ဘာအလယ်မှာအမေရိကန်ရဲ့အခန့်ကဏ္ဍအကြောင်းကိုလည်းကြည့်ကြရအောင်ပါအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒဆုံးဖြတ်ချက်တချို့နဲ့သမိုင်းဝင်စစ်ရေးမဟာမိတ်အဖွဲ့တချို့ကနေပြီးတော့နှုတ်ထွက်ဖို့ပြောနေတာတွေဟာဒုတိယကမ္ဘာစစ်ကာလကတည်းကရပ်တည်လာခဲ့တဲ့အမေရိကန်ရဲ့ကမ္ဘာခေါင်းဆောင်မှုအခမ်းအနားကနေဖဲ့ခွာလိုတဲ့အနေအထားအဖြစ်ယူဆနေကြပါတယ်။ဒါပေမဲ့သုတေသနစစ်တမ်းသစ်ကတော့ဒီရှုမြင်ချက်နဲ့အကြီးအကျယ်ကွဲလွဲနေတဲ့အကြောင်း Anna Rice ရဲ့သတင်းဆောင်ပါကိုမတ်သိန်ကီထိုက်ကပြောပြမှာပါရှင်။
American သမ္မတ Donald Trump စတင်တာဝန်ထမ်းဆောင်ပြီးနောက်မှာတော့တခြားနိုင်ငံတွေအနေနဲ့ American ထံကအမျက်ထုတ်နေတာကိုခွင့်မပြုတော့ဘူးလို့ကတိပြုခဲ့တာပါ American ရဲ့မဟာမိတ်တွေက American အပေါ်အဆိုးအဆုံလောက်ရတချို့လည်းရှိတယ်ဆိုပြီးသမ္မတ Trump ကမကြခဏဆွတ်ဆွဲခဲ့တာပ
ါ For many years we're losing billions and billions with these countries
ဒီနိုင်ငံတွေနဲ့ဒေါ်လာသန်းထောင်ချီဆုံးရှုံးနေတာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ပုံမှန်လေးလေးပြောရလို့ရှိရင်ဒီနိုင်ငံတွေနဲ့မဟာမိတ်ဖြစ်ရတာကျွန်တော်တို့အတွက်တော့အဆိုးတကအဆိုးဆုံးလို့ရပါပဲ။ကျွန်တော်ပြောတာကိုနားလည်ကြပါသလား။ကျွန်တော်တို့ရဲ့မဟာမိတ်တွေကရန်သူတွေနဲ့တောင်မှကျွန်တော်တို့စီကနေအမျက်ထုတ်နေကြပါလေ။တစ်ချိန်ရောက်ရင်ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးလူထုကိုရှင်းပြမှာပါ
။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ရဲ့ကုန်ကျစရိတ်အတွေ့ဥရောပမဟာမိတ်တွေဘက်ကညံ့ညတ်တတ်တထဲ့ဝင်ကြက်ခံမှုမရှိဘူးလို့သမ္မတထရန့်ကဆွဆွဲခဲ့ပြီးအဖွဲ့ဝင်29နိုင်ငံပါစီရေးမဟာမိတ်အဖွဲ့ကနေနှုတ်ထွက်မယ်ဆိုပြီးပြောဆိုခဲ့တာပါဒါပေမဲ့လည်းအမေရိကန်အများစုကတော့ NATO လို့အဖွဲ့အစည်းကတန်ဖိုးရှိတယ်လို့ပြောဆိုကြတဲ့အပြင်နိုင်ငံတကာရေးရာမှာအမေရိကန်ဘက်ကတက်တက်ကြွကြွနဲ့ဆက်လက်ပါဝင်ဆောက်ရွက်ဖို့လိုလားနေတဲ့အကြောင်းကမ္ဘာရေးရာဆိုင်ရာရှီကာဂိုကောင်ဆယ်ရဲ့သုတေသနစစ်တမ်းကဖော်ပြပါတယ်ရှီကာဂိုကောင်ဆယ်ရဲ့ဥက္ကဋ္ဌအီဗိုဒါလ်ဒါကအခုလိုပြောပါတယ
် Large majority of Americans continue to support the idea that
အမေရိကန်များစုထောက်ခံထားတဲ့အမေရိကန်နိုင်ငံသားရေးမူဝါဒရဲ့အဓိကမန္တန်ကြီး၃ရပ်ဖြစ်တဲ့မဟာမိတ်ကုန်သွယ်ရေးဒီမိုကရေစီနဲ့လွတ်လပ်ခွင့်တို့ဟာကျွန်တော်တို့ရဲ့ရည်မှန်းချက်တွေပြည့်မီရေးအတွက်အခြေခံမူတွေဖြစ်ပြီးရည်ကြီးတဲ့ချက်ကတော့ကမ္ဘာမှာဒီကန္နာကြီးသုံးရက်လုံးကိုကောက်ွယ်ပေးထားနိုင်ရေးအတွက်အမေရိကန်အနေနဲ့ဥဆောင်မှုအခမ်းအနားတော်ကိုရယူထားရမှာပ
ါအမေရိကန်ပြည်သူတွေရဲ့84ရာခိုင်နှုန်းကနေတိုးအဖွဲ့လိုစစ်ရေးမဟာမိတ်တွေကအမေရိကန်ကိုပိုပြီးဘေးကင်းလုံခြုံစေတယ်လို့ယုံကြည်ထားကြောင်းစစ်တမ်းကဖော်ပြပါတယ်တခြားနိုင်ငံတွေမှာအမေရိကန်အနေနဲ့စစ်ရေးအရာဆက်လက်ထားရှိဖို့ပြောဆိုသူကအမေရိကန်ပြည်သူအလုံးရဲ့ထက်ဝက်ရှိပြီးဒီလိုထားတာကပြည်ရင်းကအမေရိကန်နေအတွက်အကာအကွယ်ပေးရာရောက်တယ်လို့ပြောပါတယ်။သမ္မတထရန့်ကိုထောက်ခံသူတွေကတော့ပြည်ရင်းရေးကိုသာပိုပြီးအယုံဆိုင်လို့တဲ့တီးတန့်တရှိရေးသမ္မတရဲ့မူဝါဒတွေကိုအခိုင်အမာရပ်တည်နေကြဆဲဖြစ်ပါတယ်။ကမ္ဘာရေးရာဆိုင်ရာရှီကာဂိုကောင်ဆယ်ကပညာရှင်ဒီနာစမဲလ်ကအခုလိုပြောပါတယ်
။ The loudest part of the America of
သမ္မတထရန့်ဘက်ကအမေရိကန်လူမလိုင်တွေနဲ့တက်ချွာလှုပ်ရှားသူတွေမှာအတိတ်အမြင်သာဆုံးကိစ္စကတော့သူတို့ကပိုးပြီးဩဇာရှိတယ်မီဒီယာနဲ့လူလူကြားမှာသူတို့ကပိုးပြီးနေရာရတယ်ဆိုတဲ့အပေါ်မှာယုံကြည်နေကြတဲ့အချက်ပဲဖြစ်ပါတယ
်မဟာမိတ်တွေအရှိမှကြဲကြဲပြန့်ပြန့်ထောက်ခံထားပေမဲ့တခြားနိုင်ငံတကာရေးရာတွေမှာတော့အမေရိကန်တွေကြားကွဲပြားနေကြပါတယ် Center for a New American Security ကRichard Fountain ကအခုလိုပြောပါတယ
် So the three big issues in the report that
အစိုးရကလည်းမှတွေ့ရတဲ့သဘောထားကွဲပြားနေတဲ့ကိစ္စ၃ခုကရာသီဥတုပြောင်းလဲမှုလူဝင်မှုကြီးကြပ်ရေးနဲ့တရုတ်အရေးဖြစ်ပါတယ်ဒီကိစ္စတွေအပေါ်မှာ Republican တွေနဲ့ Democrat တွေကြားလုံးဝကွဲပြားနေတာတွေ့ရပါတယ
် လူငယ်လူရွယ်တွေကအမေရိကန်ရဲ့အကြီးဆုံးမဲဆန္ဒရှင်အုပ်စုဖြစ်လာတာနဲ့အတူပဲအပြောင်းလဲကြီးတွေကိုလည်းသုံးသပ်သူတွေကခန့်မှန်းထားကြပါတယ်။ Richard Fontaine ကအခုလိုဆက်ပြောပါတယ်။
We'll see a big difference on climate change policy in particular. So it is not going
အထူးသဖြင့်တော့ရာသီဥတုပြောင်းလဲမှုဆိုင်ရာမူဝါဒအပေါ်မှာအကြီးအကျယ်သဘောထားကွဲပြားနေတာကိုတွေ့ရမှာပါ။ဆိုတော့ရာသီဥတုပြောင်းလဲမှုဆိုင်ရာမူဝါဒမရှိရေးက Republican တွေကိုဆွဲဆောင်နိုင်မယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာမူဝါဒက Democrat တွေကိုဆွဲဆောင်နိုင်မယ်ဆိုတဲ့အနေအထားမျိုးဖြစ်လာမှာမဟုတ်ပါဘူး။ဒီအချက်ကဘာလို့ပြနေတယ်လဲဆိုရင် Republican နဲ့ Democrat နှစ်ဖက်စလုံးကလူငယ်လူရည်တွေအနေနဲ့ရာသီဥတုပြောင်းလဲမှုကိုသူတို့ရဲ့ထိတ်တန့်ဦးစားပေးစိုးရိမ်ချက်အဖြစ်ထားရှိထားတယ်ဆိုတာပါပဲ။အဲ့တော့ဒီလူငယ်လူရည်မဲဆန္ဒရှင်အချိုးအစားများလာတဲ့အခါမှာလည်းဒီစိုးရိမ်ချက်တွေပျောက်သွားမဲ့ပုံတော့မပေါ်ပါဘူး
။ American ရဲ့နိုင်ငံတကာဆက်ဆံရေးကိစ္စကလာမယ့်2020ပြီးနှစ် American သမ္မတရွေးကောက်ပွဲမှာမဲပေးကြမယ်အမေရိကန်ပြည်သူတွေအတွက်ဘယ်လောက်အရေးကြီးတယ်လဲဆိုတာကိုကဘာကစောင့်ကြည့်နေကြတယ်လို့လဲကျွမ်းကျင်သူတွေကပြောဆိုကြပါတယ်ရှင
်မသင်ကီထိုင်ပြောပြသွားတာပါရှင်အခုတော့အိနီချင်းထိုင်းနိုင်ငံဘက်ကိုအလှည့်ပေးခြင်းပါတယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်တဲကဖန်မြို့နယ်ကိုဖြတ်မောင်းလာတဲ့ကားတစ်စီးကိုသတင်းအရဖန်စီစစ်ဆေးတာမှာကာလတန်ဖိုးဘတ်တန်ပေါင်း800နီးပါးတန်ဖိုးရှိတဲ့စိတ်ကြွစေးနှစ်တန်းခွဲကိုစက်တင်ဘာလ18ရက်မနေ့တုန်းကဖန်စီရမိခဲ့ပါတယ်ဒီဆေးတွေကိုတည်ဆောင်လာသူတွေဟာထိုင်းတောင်ပေါ်တိုင်းရင်သားလက်မှတ်ရထားတဲ့အမျိုးသမီးတွေဖြစ်ကြပြီးအခုလိုတိုင်းရင်သားလက်မှတ်ကန်ဆောင်ပြီးမူရစ်စေးမှောင်ခိုတည်ပေးနေတာတွေများလာရင်တိုင်းရင်သားလက်မှတ်တွေကိုစီစစ်တာပြန်သိမ်းခံရတာမျိုးတွေဖြစ်လာနိုင်ပွဲရှိတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်နဲ့အနီးဆုံးမြို့နယ်ဖြစ်တဲ့မဲအိုင်းခရိုင်တွင်းမှာရင်ဝင်ပိုက်ကလေးငယ်တွေပါတဲ့တောင်ပေါ်တိုင်းရင်သူနှစ်ဦးထံကနေစိတ်ကြွစည်းတွေကိုဖမ်းမိခဲ့တာပါ။ထိုင်းမြောက်ပိုင်းချင်းမိုင်ခရိုင်မဲအိုင်းမြို့နယ်ဒွိုင်လန်းတောင်တန်းကနေဖန်မြို့နယ်ဘက်ကိုမောင်းလာတဲ့ကားငယ်တစ်စီးထဲမှာစိတ်ကြွစည်းတွေပါလာမယ်ဆိုတာကိုကြိုတင်သတင်းရတာကြောင့်မဲအိုင်းခရိုင်နယ်ခြားဆောင်တပ်ဖွဲ့နဲ့ရဲတွေကလမ်းမတွေကိုပိတ်ဆို့ဖမ်းဆီးခဲ့တာဖြစ်ပါတယ်။ကားမောင်းလာသူဟာအမျိုးသမီးတဦးဖြစ်ပြီးသူ့ရဲ့နှဘေးမှာတော့ရင်ဝင်ပိုက်ကလေးတွေနဲ့အမျိုးသမီးတဦးလဲလိုက်ပါလာတာပါ။ကားနောက်ပိုင်းမှာတော့အနက်ရောင်အိတ်တွေ73အိတ်နဲ့ထည့်ယူလာတဲ့စိတ်ကြွစည်းပြား2တန်း5သိန်းကိုထိုင်းရနာပိုင်တွေကဖမ်းမိသွားခဲ့ပါတယ်။အမှတ်9ဒေသမြောက်ပိုင်းစစ်ဒေသမှူးမစ္စတာချလောင်ချိုင်းချရခန်ကတော့မြန်မာနယ်စပ်နဲ့ထိစပ်နေတဲ့မဲအိုင်းခရိုင်ကိုရဟတ်ရင်နဲ့လာပြီးအခုလိုပြောသွားပါဗျာ။ကျွန်တ
ော်ကြီးဘောပေါ်ပေါ်ဆော်နေကလက်ကဒီဘဝတီလို့ပရိပတ်นะครับพลโทฉลองชัยชัยคำและท่านก็ได้สั่งการให้แต่ละหน่วยของปปส
အဲ့ဒီနေဆက်တခြားမှာရှိတဲ့အာနာပိုင်တွေကမြို့ပိုင်တွေကတာဝန်ရှိသူတွေအားလုံးကိုကျွန်တော်တို့သတိပေးတက်လှမ်းထားပါတယ်။ထိုင်းမြန်မာနေဆက်တခြားမှာဝင်လာနေတဲ့မူရစ်စေးဝါးတွေကိုမဝင်ရောက်နိုင်အောင်တားဆီးနိုင်ဖို့ဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။မူရစ်စေးဝါးတွေကိုတည်ဆောင်လာတဲ့အမျိုးသမီးနှစ်ဦးဖြစ်တဲ့နတ်မာရီစာနဲ့နတ်နာတီတို့ဟာချင်းမိုင်ခရိုင်ချိုင်ယာပရာကမာနေထိုင်နေကြတဲ့ထိုင်းလက်မှတ်ရထားတဲ့တောင်ပေါ်တိုင်းရင်းသားတွေဖြစ်ပါတယ်သူတို့နှစ်ဦးကိုမူရင်မောက်ကိုသမားတွေကဗန်းငွေ2000ပေးပြီးစိတ်ကြွစည်းတွေတည်ခိုင်းခဲ့ကြတာဆိုပြီးထွက်ဆိုကြပါတယ်အခုလိုမျိုးမူရင်စေးဝါးတွေရောင်းဝယ်တည်ဆောင်လာတဲ့အမှုတွေဖြစ်လာရင်တော့ထိုင်းတံမော်သားလက်မှတ်တွေကပြန်သိမ်းခံရနိုင်ပွဲရှိတတ်ပါတယ်ထိုင်းနိုင်ငံထဲမှာမွေးဖွားပြီးအနေကျလာတဲ့တောင်ပေါ်တိုင်းရင်းသားတွေကိုထိုင်းနိုင်ငံသားပေးထားပြီးရာဇဝတ်မှုတွေကျူးလွန်နေဆိုရင်တော့နိုင်ငံသားဖြစ်ခွင့်ကနေပယ်ဖျက်ခံရသူတွေလည်းရှိကြပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ဟာမူရစ်စေးဝါးရောင်းဝယ်တည်ဆောင်ရအဓိကလမ်းကြောင်းဖြစ်ပြီးမူရစ်မောင်ကိုသမားတွေဟာတောင်ပေါ်တိုင်းရင်းသားလူငယ်တွေအမျိုးသမီးတွေကိုအခကျင်းငွေပေးပြီးတည်ဆောင်ခိုင်းတာတွေမကြာခဏဖြစ်လေရှိပါတယ်ရှင်
။မအေးအေးမှာပြပြသွားတာပါရှင်။ကျမတို့ VOA ကိုဝေဖန်ကြံပြုစာတွေပေးပို့လို့လည်းနားဆင်လို့တဲ့တေးသချင်းတောင်းယူလို့လည်းဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ။ VOA American တန်ကဂျာတာပရီနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00အထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက် American Iranian 3 English သင်ကန်းစာနဲ့အတူဦးကျော်ဇန်တာရဲ့မြန်မာအရေးစုနှွေးကမ်းမှနားဆင်ကြရမှာက
ဒီတပုပ်ကြီးပြုပြင်ပြောင်းရင်းလဲရေးအတွက်စိတ်လုံလောက်တဲ့အခြေခံတွေတော့မဟုတ်သေးဘူးအခုရှိနေတဲ့နိုင်ငံတကာပြည်အားတွေနဲ့ဒီရင်းပြဿနာတွေအောက်ပါအဲ့လိုပြောင်းပြောင်းလာတယ်လို့ပဲကျွန်တော်မြင်ပါတယ
်။တိုင်းတုံဒုတိယဆွေးနွေးပွဲနဲ့မြန်မာနိုင်ငံရေးသုံးသပ်သူဦးတန်းဆိုးနိုင်တို့ဆွေးနွေးထားကြတာကိုနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့သူယုံကြည်ရအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မတ်အင်ဂျင်နိုင်တဲ့ကိုရဲမင်းထွန်းတို့ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
။မြန်မာကဝရီသူတို့လိုချင်တိုင်းဘာကြောင့်အမြဲရနေတယ်လဲဆိုတဲ့ကောင်းစဉ်နဲ့ Asia Times မှာဘာတင်လစ်နာရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြခြင်းပါတယ်။အခြားတိုင်းသားလက်နက်ကိုင်အဖွဲ့တော်တော်များများလိုလားနေတဲ့ဗဟုအစိုးရကဝေရောက်စုဖက်ခွင့်မရှိတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ် UWSA ဝပြည်သွေးစည်းညီညွတ်ရေးတက်မတော်နဲ့သူ့ရဲ့နိုင်ငံရေးပါတီတို့ကသူတို့ဝဒေသကိုထိန်းချုပ်ခွင့်ရထားတာပါ။ဒါအပြင်ဝါလက်နက်ကင်တက်ဖွဲ့ဆိုရင်လေခင်မီအစင်းမြင့်လက်နက်ပစ္စည်းတွေပိုင်ဆိုင်ထားပါတယ်မြန်မာစစ်တပ်နဲ့ UWSA ကြားအပြစ်ခတ်ရစဲရေးနှစ်ဖက်သဘောတူညီချက်စာချုပ်တွေချုပ်ဆိုခဲ့ရမှာအခုဆိုရင်နှစ်ပေါင်း30ကြာရှိနေပါပြီဒါပေမဲ့အခုချိန်မှာ NCA တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မှာပါဝင်လက်မှတ်ရေးထိုးဖို့ UWSA PR ပေးခံနေရတယ်လို့ဆိုပါတယ်အစိုးရဘက်ကသူတို့စီလက်နက်အရင်အပ်ဖို့လိုလားနေပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ပြီးနိုင်ငံရေးသဘောတူညီချက်တွေရပြီးမှသာလက်နက်အပ်နိုင်မှာဖြစ်ကြောင်း UWSP ဝပြည်သွေးစည်းညီညွတ်ရေးပါတီရဲ့ Politics Bureau အမြဲတမ်းကော်မတီအဖွဲ့ဝင်ဂျောက်ဂုတ်က Asia Times နဲ့တွေ့ဆုံမေးမြန်းခဲ့မှာပြောခဲ့ပါတယ်အပြစ်ခတ်ရစဲပြီးငြိမ်းချမ်းရေးသဘောတူညီချက်ရထားတဲ့နှစ်ပေါင်း30ကြာအတွေ့အကြုံအရသူတို့စီမှာလက်နက်တွေသာမရှိဘူးဆိုရင်သူတို့ဘာမှရမှာမဟုတ်ဘူးလို့ဂျောက်ကုန်းကပြောခဲ့တယ်လို့ဆိုပါတယ်။မြန်မာတပ်မတော်နဲ့ငြိမ်းချမ်းရေးယူထားပေမဲ့လည်း UWSA ဟာတပ်မတော်နဲ့လက်ရှိတိုက်ပွဲတွေဖြစ်နေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့အနီးကပ်ဆုံးမဟာမိတ်အဖြစ်ရှိနေတာပါ။UWSA အတွက်တရုတ်နဲ့ဆက်ဆံရေးဟာဝဒေသကိုကိုပိုင်အုပ်ချုပ်ခွင့်ရဖို့တောက်တိုင်တစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းဝဟာတရုတ်အစိုးရနဲ့နှီးဆက်တယ်ဆိုပေမဲ့တရုတ်ကြိုးဆွဲရာကမယ်လို့ယူဆမယ်ဆိုရင်တော့မှားမှာဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်။တရုတ်ဘက်ကကြည့်မယ်ဆိုရင်မြန်မာနဲ့ပတ်သက်လို့မဟာဗျူဟာပိုင်းဆိုင်ရာအကျိုးစီးပွားအတွက်ဝကိုခြေကုပ်ယူထားတာဖြစ်ပါတယ်။ဒါအပြင်ဝဒေသကတွင်းထွက်ပစ္စည်းတွေကိုနေဆက်ဖြတ်ပြီးတင်ပို့မှုကနေတရုတ်ကအမျက်ထုတ်နေတာဖြစ်ပါတယ်။UWSA တက်ဖွဲ့ဝင်2000ကနေ3000အထက်လက်နက်ခဲယမ်းမီးကြောက်တွေလက်နက်ကြီးတွေတန်ကြက်ကကားတွေအားလုံးဟာတရုတ်နိုင်ငံဒုတ်တွေပဲဖြစ်ပါတယ်မြန်မာအစိုးရနဲ့တိုက်ခိုက်တာမျိုးမလုပ်တဲ့ UWSA မှာလက်နက်အပြည့်စုံရှိနေတာဟာတရုတ်ရဲ့မဟာဗျူဟာမြောက်အကျိုးစီးပွားတွေရှိနေတဲ့အတွက်ဖြစ်တယ်လို့ဆောင်းမရှင်ကသုံးသပ်ပါတယ်ဒါဒီမကကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုနဲ့အိန္ဒိယသမုဒ္ဒရာကိုပေါက်နိုင်ဖို့စိတ်ကမ်းတွေတည်ဆောက်မဲ့စီမံကိန်းတွေမှာတရုတ်အစိုးရရဲ့ညှိနှိုင်းဆွေးနွေးမှုတွေအတွက်လည်းအရှိန်ဩဇာပိုပြီးရှိလာဖို့အထောက်အကူပေးကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်
။စက်တင်ဘာလ18ရက်နေ့ရက်စွဲနဲ့ The Japan Times သတင်း website မှာရိုဟင်ဂျာကိစ္စဒေါန်ဆန်းစုကြည်ရဲ့အခန်းကဏ္ဍတိတိကျကျမသိရပေမဲ့စစ်တပ်ရဲ့ဖိနှိပ်နှိမ်နင်းမှုတွေအတွက်တော့သူကဘာမှမလုပ်ဘူးဆိုတဲ့ကောင်းစင်ပါသတင်းကနေကောက်နှုတ်တင်ပြလိုပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်အခွင့်အရေးချိုးဖောက်မှုတွေမှာဒေါန်ဆန်းစုကြည်ဘလောက်ပါဝင်ပတ်သက်မှုရှိသလဲဆိုတဲ့မေးခွန်းရဲ့အဖြစ်မသိရှိသေးဘူးဆိုပြီးအင်္ဂါနေ့ကကုလသမဂ္ဂစုံစမ်းစစ်ဆေးသူတူကပြောကြောင်းအစချေရေးသားထားပါတယ်။2019ခုနှစ်ဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့ ဲ့ရိုဟင်ဂျာတွေအပေါ်စစ်တပ်ရဲ့အကြမ်းဖက်နှိမ်နှုံးမှုကိုနိုဘယ်ဆုရှင်ဒေါက်ဆန်ဆူဂျီအနေနဲ့သိရှိခြင်းမှသိရှိမှာဖြစ်ကြောင်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းစစ်ဆေးရင်းမှုမာဇူကီဒါရုစမန်ကပြောကြောင်းဒါပေမဲ့အကြမ်းဖက်နှိမ်နှုံးမှုကိစ္စနဲ့ပတ်သက်ပြီးတော့သူကဘာမှလုပ်ကန့်ခဲ့ခြင်းမရှိဘူးလို့လည်းပြောကြောင်းရေးသားထားပါတယ်ရိုဂျာရီပေါ်ဖြစ်ကျူးလွန်ခဲ့သူတွေကိုနိုင်ငံတကာခုံရုံးကတစ်ဆင့်အပြစ်ပေးဖို့ရည်တားထားတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့ပြီးတဲ့နောက်ဒါရုစမန်ကသတင်းတောက်တွေကိုအခုလိုပြောကြားခဲ့တာဖြစ်ကြောင်းမြန်မာစစ်တပ်ကထိတ်တန့်ဗိုလ်ချုပ်ကြီးတွေပါဝင်တဲ့ရာချီတဲ့လူတွေကိုအပြစ်ပေးအရေးယူဖို့အစီရင်ခံစာကအကြံပြုထားကြောင်းရည်တားထားပါတယ်။အဲ့ဒီအစီရင်ခံစာဟာဒေါက်ဆန်းစုကြည်ကိုတရားစွဲဆိုဖို့မတောင်းဆိုထားပေမဲ့ဒါရုစမန်ရဲ့အခုလိုပြောကြားချက်ဟာရိုဂျာကိစ္စအပေါ်နှုတ်ဆက်နေပြီးတစုံတရာအရေးယူဆောင်ရွက်ခြင်းမရှိလို့ပြင်းပြထန်ထန်ဝေဖန်ခံနေရတဲ့မြန်မာခေါင်းဆောင်ဒေါက်ဆန်းစုကြည်အတွက်ဖိအားတစ်ခုပင်ဖြစ်ကြောင်းရေးသားထားပါတယ်။ဒါရုစမန်ရဲ့ပြောကြားချက်ဟာဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကမြန်မာနိုင်ငံအတွင်းအခွင့်အရေးတွေချိုးဖောက်တယ်လို့ဆွဆွခံနေရတဲ့ကိစ္စတွေကိုအပြည်ပြည်ဆိုင်ရာဥပဒေပေါင်းတင်ထက်သွင်းစဉ်းစားနေတာတွေကိုလက်မခံဘူးလို့ပြောဆိုပြီးထွက်ပေါ်လာတာဖြစ်တယ်လို့လည်းရေးသားထားပါတယ်။ကုလသမဂ္ဂအဖွဲ့ရဲ့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာအစီရင်ခံစာရေးသားသူရန်ဟီလီကတော့ဒေါက်ဆန်းစုကြည်ကိုမျက်စိဖွင့်နားဆွင့်ပြီးနှလုံးသားနဲ့ခံစားပါအချိန်မနှောင်းခင်သူ့ရဲ့ဂုဏ်သိက္ခာအရှိန်အဝါ Moral Authority ကိုကျင့်သုံးပါလို့မြစ်တာရက်ခံခဲ့ပါတယ်ကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးကစားမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လူခွေရေးချိုးဖောက်မှုဆက်ဆွဲချက်အမြောက်များပါရှိကြောင်းရေးသားထားပါတယ်။လွန်ခဲ့တဲ့12လအတွင်းမြန်မာနိုင်ငံမှာလူခွေရေးတိုးတက်မှုမရှိဘဲတချို့နေရာတွေမှာပုံမိုးဆိုးရွားလာကြောင်းဒီကိစ္စကြားလာလေမြန်မာအစိုးရရဲ့သားဘက်ပိုင်းမှာလည်းနိုင်ငံတကာရာဇဝတ်မှုဆိုင်ရာတာဝန်ယူရမှုတွေကနေလွတ်မြောက်ဖို့မလွယ်ကူလေဖြစ်ကြောင်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဝင်တဦးဖြစ်သူခရစ္စတိုဖာစီဒိုဒီကပြောကြားကြောင်းရေးသားထားပါတယ်
ကောင်ကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ဟာအခုရပိုင်းတွေအတွင်းအထူးသဖြင့်မွတ်စလင်တွေရဲ့ဗလီတွေမွတ်စလင်ကုသိုလ်ပစ္စည်းတွေကိုတွားရောက်ပြီးငွေချင်းနဲ့ပစ္စည်းတချို့ထောက်ပံ့လှူဒန်းခဲ့ပါတယ်။ဝတ်ပြုဆူတောင်းခွင့်ပိတ်ပင်ထားတဲ့ဗလီချို့မှာပြန်ဝတ်ပြုခွင့်ပေးနေတဲ့အချိန်မှာပဲဗိုလ်ချုပ်မှုကြီးဟာအခုလိုတွားရောက်တာပါ။အခုလိုနှစ်ပိုင်းတွေအတွင်းဘာသာရေးအခြေခံနဲ့လူမျိုးရေးပြည်ပခန့်တွေဖြစ်ပွားလေရှိတဲ့မြန်မာနိုင်ငံမှာတက်မတော့ခေါင်းဆောင်တွေကိုယ်တိုင်အခုလိုတွားရောက်လှူဒန်းတာတွေဟာဘာသာပေါင်းစုံချစ်ကြည်စွာရှင်တွဲနေထိုင်တာတွေကိုပိုးပြီးတော့ဘလို့အထောက်အကူဖြစ်စေမှာပါလဲ။ဘာကြောင့်လို့ထင်ပါလဲ။စာရာတွေကိုစက်တင်ဘာ21ရက်နေ့စနေနေ့တက်ရိုက်လေလံရွှေနေခန်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ခင်ဗျာ
သမက်စနေညတရက်လေးလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အခုဆက်ပြီးတော့နားဆင်ကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီကိမ့်နဲ့တင်ပြမယ့် idiom အသုံးကတော့
tied to apron strings
ဖြစ်ပါတယ်စာလုံးပေါင်းက TIED tied ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့ခြိနှောင်ထားတာကိုဆိုလိုပါတယ် APRON apron ကမိဖို့ကြောင့်ဝင်တဲ့အထူးသဖြင့်အင်ရှင်မတွေချက်ပြုတ်ကြတဲ့အခါအင်ဂျီမပေရလေအောင်ရှေ့မှာကာထားပေးနိုင်မှုဝိရတဲ့ခြိနှဲဖြစ်စေတခါတရံပလတ်စတစ်နဲ့ဖြစ်စေချုပ်ထားတဲ့အင်ဂျီအကာတမျိုးကိုဆိုလိုပြီးအမျိုးသမီးတွေအများဆုံးဝိလိရှိတော့ဖက်ရှင်ကြကြပုံစံအမျိုးမျိုးနေပေါ့ရှင်ဒါပေမဲ့လို့တမန်အဖြစ်ကတော့လေပင်မှာကျိုးတိုင်ထားပြီးခါနောက်မှာခါစီကျိုးကိုခြိထားတည်ရှိတာဖြစ်ပါတယ် tied to apron strings ရဲ့လုံးကောက်အဓိပ္ပာယ်ကတော့ apron အင်ဂျီခါစီကျိုးနဲ့ခြိနှောင်ထားတာပေါ့ရှင် idiom ဆိုတဲ့သဝိုက်အဓိပ္ပာယ်ကတော့အထူးသဖြင့်မိသားစုမှာမိဖို့ကြောင့်ဝင်လေရှိတာကတော့မိခင်တွေဇနီးတွေဖြစ်တာသောရရှိများအတိပါလူတူဦးကအဲ့ဒီ apron ခါစီကျိုးနဲ့ခြိနှောင်ခံထားရတယ်ဆိုရင်အဲ့ဒီလူဟာအထူးသဖြင့်ရည်ညွှန်းလေရှိတာကတော့အမျိုးသားဖြစ်ပြီးတော့အဲ့ဒီအမျိုးသားဟာသူ့မိခင်သူ့ဇနီးပေါ်တန်ရုံးစဉ်ကြီးပြီးလွှမ်းမိုးခြေလေခံရတာများတဲ့အမျိုးသားမျိုးကိုကြီးညွှန်းပြောတာဖြစ်ပါတယ် အမေသဘောမတူရင်ဘာမှမလုပ်တဲ့သားမျိုးအမေဩဇာကိုခံတဲ့သားမျိုးတခါတရံလဲဇနီးရဲ့ဩဇာညောင်းတဲ့ခင်မွန်းတယ်ဆိုရင်လဲဒီအသုံးကိုရည်ညွှန်းပြောနိုင်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Although John is over 40 he is still tied to his mother's apron strings.So it's not surprising that he's still single.
John nga atet 40 joni bi. Da ba mae tu ye mi ye osa nyaw na ko khan ni ya dong me. Da chaung le khu thi lu byo ji phit ni da ka lo ma san ma wu bya lo de bi ya ba de. U ma ko naw ta khaw na sin chi cha ya aw.
Although John is over 40, he is still tied up to his mother's apron strings. So it's not surprising that he's still single.
မိခင်တမမဟုတ်စနီးပေါ်တန်ရုံးစဉ်ချီပြီးဘာမဆိုသူတို့သဘောမတူရင်မလုတ်တတ်တဲ့အမျိုးသားမျိုးကိုဘယ်လို idiom နဲ့ရည်ညွှန်းပြောမလဲ
tied to apron strings
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American style idiom သုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လလတန်ကစီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်။ဒီအင်္ဂလိပ်သင်ခန်းစာတွေကိုကျမတို့ရဲ့ website လိပ်စာ burmese.voanews.com မှာလည်းပြန်ပြီးတော့နှာစင်လေ့လာနိုင်ကြပါတယ်။အခုမြန်မာအရေးသုံးသပ်ချက်ကိုဆက်ပြီးတော့နှာစင်ကြရပါမယ်ရှင်။အာနာပိုင်တွေနဲ့တိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းလေးဘွဲတို့ဒီရက်ပိုင်းတွေအတွင်းတွေ့ဆုံခဲ့ကြတဲ့ကျိုင်းတုံဒုတိယဆွေးနွေးပွဲဟာငင်းချမ်းရေးအလားအလာတွေအားရပွဲမရှိသေးဘူးလို့မြမနိုင်ငံရေးသုံးသပ်သူဦးတန်းစိုးနိုင်ကဆိုပါတယ်တချိန်တည်းမှာပဲတိုင်းရင်းသားပြဿနာပေါ်တရုတ်ရဲ့အရေးပါမှုကိုတက်မတော်ဘက်ကမလိုလားတဲ့သဘောတွေ့လာရတယ်လို့လည်းပြောပါတယ်အသေးစိတ်ကိုတော့ဦးတန်းစိုးနိုင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ကျွန်တော်ဒီနေ့ဆက်သွယ်ရတဲ့အကြောင်းကတော့အကြိမ်တုံမှာပြီးဆုံးသွားတဲ့ငင်းငယ်ဆွေးနွေးပွဲနဲ့ပတ်သက်ပါတယ်ပထမဆုံးကတော့ဒီဆွေးနွေးပွဲဟာအရင်လုပ်ခဲ့တဲ့ဆွေးနွေးပွဲနဲ့ဆိုင်ရင်အလားအလာကောင်းတဲ့အချက်လက်တွေရှိတယ်ဆိုပြီးတော့တချို့ကသုံးသပ်နေကြပါတယ် bilateral လက်မှတ်ရေးထိုးမှုတွေဆောင်ရွက်နိုင်တဲ့အနေအထားမျိုးချင်းကပ်ခဲ့တာရှိတယ်လို့ပြောကြပါတယ်ဦးသန်းစွန်းနိုင်ကဒီလိုယူဆပါလားခင်ဗျာ
bilateral လက်မှတ်ရေးထိုးဖို့ကအချိန်ခံရသဘောတူညီပြီးသားပါပဲတိုးတော်ညာလဲကျွန်တော်တို့စိတ်ပူတာက bilateral ကိုစိတ်ပူတာမဟုတ်ပါဘူးပိုင်လက်ဆွဲပြီးတဲ့အခါကျတော့ NC လမ်းကြောင်းကိုသွားတဲ့အခါမှာစီးရင်းနဲ့ပတ်သက်တဲ့ပြဿနာတွေဝန်ဝိုင်းပြဿနာတွေနဲ့ပတ်သက်လို့ပြည်လေဖို့လူတွေလို့ကျွန်တော်အနေနဲ့ထင်တယ်အဲ့ဒါတွေမပြည်လေလို့ရှင်ဆက်ပြီးတော့တိုက်ပွဲရဖြစ်နေဦးမှာပဲလို့ကျွန်တော်ယူဆတာပ
ါနောက်ပြီးတော့ဆွေးနွေးပွဲမှာတက်ရောက်လာတဲ့ပုဂ္ဂိုလ်တွေအထက်မှာနိုင်ငံတော်ရှင်းနေကျုပ်တို့တက်မတော်ကဒုတိယဗိုလ်ချုပ်ကြီးရာပြည့်တို့တက်ရောက်ကြတယ်ဆိုတော့တော်လေးအစင်းရင်ပုဂ္ဂိုလ်တွေတက်ရောက်တယ်လို့လူတွေကသုံးသပ်ကြပါတယ်အဲ့ဒါကတော့အကောင်းမြင်လို့ရသလားခင
်ဗျ။ကျွန်တော်ကအဲ့ဒါမျိုးတော့အကောင်းမမြင်နိုင်သေးဘူးလို့ထင်နေပြဥဒ္ဒေါသန္တာ။ဘာဖြစ်လို့လဲဆိုတော့ဒုတိယဗိုလ်ချုပ်ကြီးယာပြည့်ဆိုတာကလည်းဒီဒီအန်စီသူလည်းပါတာပဲလေ။အဲသူကအဲ့ဒီမှာဥက္ကဋ္ဌပဲ။သူကပါကိုပါမှာလေ။နောက်ရှင်ပြကျုပ်သူဘာလို့ပါလဲဆိုတာကဥပဒေကြောင့်သဘောအရဖြစ်တာပေါ့။နောက်တစ်ခုကရေဘူးအားဖြင့်ပြောရလို့ရှိရင်သူက bilateral လက်မှတ်ရေးထိုးရေးကဒီဘဝအပြင်ဟိုအခြေခံရသဘောတူပြီးသားလေအဲ့ဒီထဲမှာအဓိကသူတို့ဖြစ်ကြတဲ့ပြဿနာကကျွန်တော်လေးဘွယ်လုံးလက်မှတ်ထိုးမယ်တစ်ဘွယ်ချင်းလက်မှတ်ထိုးရဆိုတဲ့အိစားပဲဟိုနှိမ့်နေရတာအဲ့တော့အဲ့ဒီဟာကိုအခုကတစ်ဘွယ်ချင်းမထိုးမယ်ဆိုတာဖြစ်မြောက်လာတာလားအဲ့ဒါဆိုရင်လည်းဒါတော့နည်းနည်းကောင်းတယ်လို့ပြောနိုင်တာပေါ့ဗျာဒါမဲ့ပို့ပြီးတော့အခင်ကြတဲ့ပြဿနာကဘိုင်လက်ထရလက်မှတ်ရေးထိုးပြီးလို့ရှိရင်စစ်နယ်မြေတွေတတ်မှတ်တဲ့ကိစ္စနော်နောက်ပြီးတော့စစ်လှုပ်ရှားမှုစဉ်းမြင်နေအဓိကကျွန်တော်တို့မျှော်လင့်ချက်ကဘာလဲဆိုလို့ရှင်စစ်ရှင်ကြောက်ချာကြီးနော်နောက်ပြီးတော့နှစ်ဖက်တပ်တွေကျွန်တော်တို့နေရာတွေတတ်တတ်မှန်မှစဉ်းမြင်စီကံနဲ့အညီဆက်မှတ်နိုင
်နော်တခုလွှမ်းခြုံပြီးတော့သုံးသပ်ချင်တာကအခုတလောမှာတမနော်ကာကွယ်ရေးဦးစည်းချုပ်ကအတော်လေးသဘောထားပျော်ပြောင်းမှုတွေကိုပြလာတယ်လို့တွေးရပါတယ်မီဒီယာတွေလို့ရပါလိမ့်စူရသူရဲ့သဘောထားပြောပြောင်းလာတာသူကနိုင်ငံရေးခြိလှမ်းတစ်ခုလှမ်းလာတာလို့လည်းပဲသုံးသပ်ဆရာရှိနေရပါလေတကယ်လို့သူကိုယ်၌ကအဲ့လို
င
ါရည်မှန်းချက်နဲ့ဖြစ်ဖြစ်အဲ့လိုပြောပြောင်းတဲ့သဘောထားပြလာတဲ့ဆိုရင်တော့ဒီငင်းငင်းဆွေးနွေးပွဲမှာကောင်းတဲ့အကျိုးသက်မှုဖြစ်မလာနိုင်ဘူးလားခင်ဗျာ
အေးဗျာကျွန်တော်လည်းအဲ့ဒီကိစ္စစဉ်းစားကြည့်ပါလေအခုတော့တမန်ကာကွယ်ရေးဦးစီးချုပ်ရဲ့လှုပ်ရှားမှုတွေကတော့ နည်းနည်းပြောပြောင်းနေလို့ကျွန်တော်မြင်ပါတယ်ခင်ဗျာသို့တော့ဘယ်ဘောမှာပြောပြောင်းတာလဲဆိုလိုတာကနိုင်ငံတကာကသူ့ကိုသူ့နဲ့ဒီထိတ်တန့်စိတ်ကောင်းဆောင်မျိုးကိုအေးအေးယူဖို့အတွက်တော့ IOC တို့ဘာတွေကဖိအားကြီးများလာတဲ့အပေါ်မှာအဲ့ဒီလှုပ်ရှားမှုတွေပေါ်ပြလာပါသို့တော့ခြားတစ်ဖက်ကဒီနေ့သွတ်တော်မှာတင်တဲ့ကျွန်တော်59စာလုံးကိုတက်မှာပါတိုးချစ်တယ်ဆိုတာအခြေခံရသူတို့ကသူသဖြင့်ပေါ့ဗျာဟို NLD နဲ့ပတ်သက်ပြီးတော့ပို့ပြီးတော့ပူပေါင်းဆောင်ရွက်ဖို့နဲ့အမျိုးသားပြန်လည်ပြည်ညာရေးဆိုတဲ့သဘောထားတွေကတော့သိရှိသူလို့မရဘူးလို့ကျွန်တော်ယူဆပါတယ်နော်အဲ့တော့ဆိုတာကတချို့ဘက်တွေမှာတော့နော်ပျော်ပြောင်းမှုကြီးတွေ့ပါတယ်ဒီမှာလဲအခု22ရက်တိုးချက်ပြီးတာတို့ဘာလို့လဲတွေ့ပါတယ်နော်သို့တော်များလဲအဲ့ဒါကျွန်တော်တို့ဒီတပူပစ္စည်းပြုရင်ကြောင်းရင်းလဲရေးတွေ့သိလုံလောက်တဲ့အခြေခံတွေတော့မဟုတ်သေးဘူးအခုရှိနေတဲ့နိုင်ငံတကာပြည်အားတွေနဲ့ဒီရင်းပြဿနာတွေအောက်ပါအဲ့လိုပြောပြောင်းလာတယ်လို့ပဲကျွန်တော်မြင်ပါတယ်ဒါပေမဲ့ဒါလည်းဒါလည်းဖြစ်ဖြစ်တိုးတက်တဲ့လက္ခဏာလို့ကျွန်တော်ယူဆပါတယ်ခင
်ဟုတ်ကဲ့ဘာကြောင့်လဲဆိုတော့ဘယ်အကြောင်းကြောင့်ပဲပျော်ပြောင်းပျော်ပြောင်းတကယ်လက်တွေ့မှာပျော်ပြောင်းမှုတကယ်ဖြစ်လာရဆိုရင်တော့ကျူစီရမယ့်ကိစ္စလို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်လည်းအဲ့လိုပဲမြင်ပါတယ်ခင်ဗျဦးကျော်စန္ဒာအဲ့တချို့ဘက်ဒီမှာပျော်ပြောင်းတော့တချို့ဘက်ဒီမှာဆက်တင်မှနေရဆိုရင်တော့ဟောအနေထားတမျိုးပေါ့ဗျာနော်ကျွန်တော်တို့အနေနဲ့ထပ်ပြီးညှော်လင့်ရမှာပေါ့နော်ဒါပဲဖြစ်ဖြစ်ဆရာပြောတယ်လို့ပဲဒါပဲပျော်ပြောင်းပျော်ပြောင်းကျွန်တော်တို့ကတော့ကြိုးစားပါတယ်နော
်နောက်
တို့တော့ညာလဲကျွန်တော်တို့ဖြစ်စီခြင်းနဲ့အတိုင်းတာတိရောက်ဖို့ကတော့ကာလတစ်ခုတော့စောင့်ကြည့်ရအောင်မယ်လို့ထင်ပါတယ်အထူးသဖြင့်အခုကျွန်တော်တိုင်းတုံစီဝေးကိုသိပြီးတော့ဟိုမလင်းမြတ်ထားတယ်ဆိုတော့ကအဓိကကဒီကိစ္စကဒီဖြစ်နေတဲ့တိုက်ပွဲတွေရဲ့အနေထားကသူ့စစ်ဖက်ချင်းတိုက်တဲ့ပြဿနာတွေလူတို့ကိုထိခိုက်လာတဲ့လူတို့ကပြတ်မှတ်ချက်ဝင်လာတဲ့အနေထားပေါ်မှာစစ်ချင်းရှော့ရှာဖို့နောက်ဘက်လုံးကသဘောတူတဲ့အနေထားတရားကိုကျွန်တော်တော့ဟောစောင့်ကြောနေတာပါအဲ့ဒီအနေထားကြီးတော့မရောက်သေးဘူးလို့ကျွန်တော်ထင်ပါတယ်ခင
်နောက်တစ်ခုကအေးအေးတက်ကိုသူတို့ရဲ့ဇာတိခိုင်းနေတာမှာအခြေခြားခွင့်ပြိမဲ့ကိစ္စတော့ဘလောက်အရေးကြီးပါလဲအဲ့ဒီကိစ္စမပြေလည်ရင်တော့ဒီဆွေးနွေးဝဲရှေ့တိုးနိုင်မယ်ထင်ပါလားခင်ဗျာ
ကျွန်တော်ပြောတဲ့တပ်ပြည်ပြဿနာဆိုတော့အခိုင်အမာမပြောသေးလို့ပါအခိုင်အမာပြောရလို့ရှိရင်အဲ့ဒီပြဿနာကိုတပ်မတော်ကလက်တွေ့ကြကြအသိမှမပြည့်ဘူးဆိုရင်ဒီဆွေးနွေးဝဲဆက်ပြီးအလုပ်ဖြစ်မှာမဟုတ်ပါဘူးနော်အဲ့တော့ဒီခိုင်ကြီးဟာအထူးအောင်နေနေဖြစ်တယ်ဒါကြောင့်မို့သူတို့ကိုရှင်ပြည်နယ်ကိုပြန်ရမယ်ပြန်တော့ရမယ်ဆိုတဲ့ကိစ္စဟာတဘာဝလည်းမကြောက်ဘူးလက်တွေလည်းမကြောက်ဘူးအဲ့ဒီကိစ္စမှာတမန်တော်ကပျော်ပြောင်းစွာသဘောထားတင်တယ်လို့ကျွန်တော်ထင်တယ်အဲ့ဒီကိစ္စမှာပျော်ပြောင်းမှုမရှိဘူးဆိုလို့ရှိရင်အခုဒီဆင်းရဲနေဝဲကြီးဆက်တူဖို့ကအတော်ခက်ပါလိမ့်မယ်အလားတူပါပဲတရားဝင်ဒီဒေတာလည်းလူပါမယ်ဟုတ်ကဲ့
အေးကိုကချင်ကနေပြီးတော့အစတုန်းကတော့ကချင်မှာပဲပြန်နေရမယ်နောက်တော့ရှမ်းဘက်ကိုနေခွင့်ပြည့်တယ်လို့လည်းပဲတလောတော့ငါကြားလိုက်ရပါတယ်အဲ့ဒါဘလောက်ထိရောက်တဲ့လိုက်လျောမှုလဲခင်ဗျာတကယ်တော့အဲ့လိုလိုက်လျောခဲ့သလားသူဘက်ကတမ်းတော့ဘက်က
အော်အဲ့ဒီကိစ္စတော့ကျွန်တော်ကအေးကရှမ်းမြောက်နဲ့ရွေကျဲရရောသူတို့လက်ရှိနေသားရရောအဲ့ဒါကတဘာဝမကြောက်ဘူးလို့ထင်ပါတယ်ခင်ဗျဟုတ်အဲ့တော့အခုကကျွန်တော်ရခိုင်ကဖြောင်းနေမီရောအခုကဟုတ်သေးရဲ့လားအခုကရခိုင်မြောက်ပိုင်းမှာရှိနေခုနှစ်မြို့နယ်လုံးမှာဒီလုံရှားမှုတွေကဖြစ်နေတာအဲ့တော့အဲ့ဒီဘွဲတွေအားလုံးကိုရှမ်းမာတော်လကောင်းကချင်မာတော်လကောင်းညီရပြရမယ်ဆိုတဲ့ကိစ္စတွေကလက်ပြီးမကြပါဘူးနော်အဲ့တော့သူထင်းချုံနိုင်တဲ့ area ပေါ့ဗျာဆိုလိုတာကဒီခုနှစ်မြို့နယ်လုံးမဟုတ်တော့ပလဲဝတောင်ပိုင်းလောက်မှာဟိုနေရာတချို့အိမ်မပြုမယ်ဆိုရင်တော့အဲ့လိုပြောပြောမှုရှိရင်တော့ဟိုဟိုအချင်းဟိုဒီနိုင်ပါလေနော်ဘာလို့ကုနာပြောတဲ့နေရာကြီးရှမ်းမြောက်လဲရှမ်းမြောက်လဲဒီခိုင်မျိုးအေးလုံချမ်းမှုနေရာတကယ်ဘာမှဆိုင်ကြီးလား
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကဥသန်းစိုးနိုင်ငံစောစောကပြောခဲ့သလိုပဲနိုင်ငံတကာဖီအားတွေရောက်ပါညာလို့ပြောတဲ့နေရာမှာအနောက်နိုင်ငံတွေကတော့ဖီအားပေးသလိုတရုတ်ပြည်ကတော့ဒါတွန်းအားပေးတယ်လို့ပဲဆိုရမယ်ထင်ပါတယ်ဆိုတော့တရုတ်ရဲ့တွန်းအားကတော့ဒီတစ်ချိန်မှာဘယ်လောက်ထိပို့ပြီးထရောက်နိုင်ပါလဲအနောက်နိုင်ငံရဲ့ဖီအားနဲ့တရုတ်ရဲ့တွန်းအားဘယ်ဟာကပို့ပြီးတော့မြန်မာနိုင်ငံရဲ့အခင်းကျင်းမှာခီးပို့ပြီးရောက်စီမယ်လို့ထင်ပါလဲခင်ဗျာ
အဲ့ဒါနဲ့ပတ်သက်လို့အနောက်တိုင်းနိုင်ငံကဖီအားကရခိုင်ပြည်နယ်မှာဟိုအာဆာတို့ဒီလိုလှုပ်ရှားမှုတွေနဲ့ပတ်သက်တဲ့ပြဿနာပါတို့ရဲ့ပြဿနာကြတဲ့ခါကျတော့သူ့ရဲ့ OBO ဟာအချင်းချင်းနဲ့ကျွန်တော်ကြောက်ပြူရင်းနဲ့စစ်ကံကိုသူကဟိုအခိုင်အမာထူထောင်ကြီးဟောအဲ့လမ်းကြောင်းဖောက်ကြီးကိုသူကအဓိကဥတည်တာပါ အဲ့တော့ဗမာပြည်ရဲ့ညီညာရေးပြဿနာကိုလက်တွေ့အားဖြင့်ပြောရင်တိုက်ပြီးဖြစ်စီမတိုက်ပြီးဖြစ်စီဒီနောက်ပိုင်းမှာရှိတဲ့ပုံစံအလုံးဟာတို့ရဲ့ဖီအားနဲ့တို့ရဲ့သဘောထားကိုသိကျော်လွန်နိုင်တဲ့အနေအထားမရှိပါဘူးအဲ့တော့အနောက်နိုင်ငံကဗမာပြည်ပေါ်ရှိတဲ့ impact တွေတို့ရဲ့ impact ကပုံနဲ့ကြည့်တယ်ပက်လဲစုံတယ်စီးပွားရေးရောစီးရေးရောနော်လုံခြုံရေးရောအဲ့တော့ဒါကတော့ကျွန်တော်တို့ chance ကိုဟိုပဲပြီးဒီပဲပြီးဖြစ်နေအိမ်ကြီးချင်းပြဿနာဖြစ်တဲ့အခါကျတော့သမိုင်းဆိုင်ရာဒီပြဿနာတွေလည်းအများကြီးရှိပါတယ်အဲ့တော့ဒီပြဿနာတွေဟာအနောက်တိုင်းကကျွန်တော်တို့ပါဝင်ပတ်သက်နိုင်နေဆိုတာအာဆာတို့အင်ဂျီတို့နဲ့ပတ်သက်ကုန်ပါတယ်ပါလိမ့်နော်ဒါတို့တော့ညာလေတို့ရဲ့ပါဝင်ပတ်သက်မှုကတော့ကျွန်တော်ထင်တယ်တကယ်လို့မင်းတို့ဒီ OB ဟာလမ်းကြောင်းမှာဖယ်ရမင်းတို့ဟိုဟိုလိုချာမင်းတို့ကဘာလို့ပြင်မညာလို့ပြင်မဆိုတော့ဖီအားကြီးဒီတဲ့တစ်ဆင့်များလာလို့ရှင်အဲ့ဒီအင်အားစုတွေမလွန်ဆန်းနိုင်ဘူးလို့ကျွန်တော်ကယူဆပါတယ
်ဟုတ်ကဲ့တရုတ်ကဘာဖြစ်လို့ညီညာရေးသဘောတူညီမှုရတဲ့အထိမတွန်းတယ်လဲတရုတ်ရဲ့ဖီအားကိုခုနတိုင်းသားအင်အားစုတွေကမလွန်ဆန်းတော့လဲပဲအနာဘိုင်းတွေကလွန်ဆန်းနေလို့များလားသူတို့မို့တရုတ်ကို၌ကဖီးဆုံးထိမနက်ရောက်တဲ့ဒီတွန်းမပို့တာလားဆိုတာလေးပြောပါဦးခင်ဗျဘယ်လိုသဘောပါလဲ
။ဟုတ်ကဲ့အဲ့ဒါတော့အဲ့ဒီသဘောတဘာဝနှစ်ခုလုံးလို့ပြောနိုင်ပါလေ။ဆိုတော့ပြုတ်ကမင်းတို့ဒီလှုပ်ရှားမှုတွေမလုပ်နေတော့ဘာညာလို့ပြောရမယ်ဆိုလို့ရှိရင်တော့တော်လိုင်းရေးဘွယ်စီစဉ်နဲ့သူ့ရဲ့ဆက်ဆံရေးကတစ်လျှောက်လုံးဤဒီသဘောထားမရှိခဲ့ပါဘူး။မရှိတဲ့အတွက်အဲ့ဒီအခြေအနေဒီလေတော့တွန်းပို့မှာမဟုတ်ပါဘူး။ဒါမဲ့ခုကသူ့ဂျိုးစီဝါနဲ့ပတ်သက်လာလို့ဒါသူကပြောတာကိုနော်ဒါမဲ့အဲ့လိုပြောဆိုလာမှုအပေါ်မှာလက်တွေ့အချင်းဒီနေ့ဘာဖြစ်နေလဲဆိုတော့အခုဒီတက်တော်ကတရုတ်ပြည်နယ်ပတ်သက်တဲ့ဒေါ်လာမှာအရင်ကလစာရင်ပိုပြီးကျင်းမာလာတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးနေရာကိုရွေးချယ်တဲ့အခါမှာလည်းတရုတ်ပြည်ကိုရွေးချယ်မှုနဲ့ပတ်သက်ပြီးတက်တော်တော်တော်ခါခါပြီးပြီးဖြစ်လာတယ်။ဆိုလိုတာကတော့ဗမာပြည်ကြီးရဲ့ပတ်သက်ပြီးတရုတ်ရဲ့ပါဝင်ဆက်ဖက်မှုကနည်းနည်းလွန်လာပြီလို့တက်တော်ကလည်းအကဲဖြတ်ပုံရပါတယ်။ဒုံတရားကဟန်တားလိုတဲ့ဘုတ်လက်ကနာတွေ့လာပါတယ်ဒါကအခုလက်ရှိစစ်ဆန်ရေးနဲ့ပတ်သက်တဲ့ကျွန်တော်နောက်ဆုံးသိတဲ့အနေအထားပါပဲ
ဥကျော်စံသားစီစဉ်ထုတ်လွှင့်ပေးနေတဲ့မြမအရေးသုံးသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုကြာတာပရိနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နာဆင်နိုင်ကြပါရဲ့ရှင်အခုသူယုံကြည်ရအစီအစဉ်ကိုနားဆင်ရပါမယ်။ထိုင်းနိုင်ငံမဟီဒေါ်တက္ကသိုလ်မှာလူခွင့်ရေးဘာသာရပ်မဟာဘွဲ့တင်ယူနေတဲ့မတ်ငိမ့်ငိမ့်သိမ့်အောင်ရဲ့ယုံကြည်ရကိုနားဆင်ကြရမှာဖြစ်ပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်။ယုံကြည်ရဆိုရင်ဟာကိုစပြောဖို့ကြံစည်လာကြည့်လိုက်တဲ့အခါမှာကိုဘာလို့မယုံကြည်လဲဆိုတဲ့အရာကိုအစပြီးတော့တူးရယ်။ဒီရပြောကြတဲ့ကံဆိုတာအလုပ်ဆိုတဲ့အခါပေါ့။နောက်ကံကောင်းလိုက်တာဆိုရဲစကားလုံးတွေကိုအရင်တော့နားလည်းမလည်ခဲ့ဘူးသူတို့ပြောသမျှကိုလည်းမယုံခဲ့ဘူးနောက်ပိုင်းကျတဲ့အခါမှာဒီကိုလုံးသမျှအရာကြီးကဖြစ်မြောက်လာတဲ့အရာတွေပေါ်မှာမူပြီးတော့ရှင်းလာလာတာအော်ကံဆိုတာအလုပ်ပါပဲလားပေါ့အလုပ်ဆိုတဲ့ဟာကကိုလုံးချင်တဲ့အရာတစ်ခုလုံးချင်တဲ့ဟာကိုမဖြစ်ဖြစ်အောင်လုပ်ရမယ်ဆိုတဲ့အခြေအနေမှာပေါ်ပေါက်လာတဲ့အရာမျိုးတွေပေါ့ကံရဲ့အလုံးရယ်နဲ့ပတ်သက်ပြီးကိုပြုတဲ့ကံတဲ့တဲ့မှာကိုထံကြံလာမယ်ဆိုတဲ့စကားရဲ့ကိုဖတ်ပြီးတော့တွေးလာမိအရင်တော့ကတော့ဒါကဘယ်အရာနဲ့ကြောက်ဘူးလဲဆိုတဲ့အခါကျတော့ဒီပေါင်းနေစဆိုင်ရယ်နဲ့ပတ်သက်ပြီးရဲ့အခါကျတော့မူဒီပေါင်းနေစဆိုင်ရယ်ကိုမှမူဒီပြီးရဲ့အခါကျတော့ဒီအရာကိုလက်ခံထားရပေါ့နောက်ပိုင်းကျတော့ဒီပေါ်မှာဘယ်လိုမြင်လာလဲဆိုတော့ကိုဘာပဲလုံးလုံးကိုလုံးလိုက်တဲ့အရာတိုင်းကလူတွေနဲ့ပေါင်းနေဆက်ဆံမှာမဟုတ်ဘူးကိုလုံးလိုက်တဲ့အရာတိုင်းဟာကိုအပေါ်မှာပြန်ပြီးရဲ့ခါကြတော့လွှမ်းမိုးမှုလိုက်ခတ်မှုကိုအထောက်အပံ့ပြုနေဖြစ်လာတယ်ဆိုတဲ့အရာကိုယုံကြည်လာတယ်နောက်တစ်ခုဘာကိုထပ်ကြည့်နေလဲဆိုတဲ့ခါကြတော့ကိုလုံးတည်းများကကိုစီကိုပြန်ရတယ်ပေါ့အဲ့တော့ကိုစိုက်တည်းများကိုလုံးပြန်ရတယ်ဒါပေမဲ့မဆိုင်သေးနေရင်တော့ရိတ်သိမ်းရမရှိဘူးဆိုတော့ပုံစံမျိုးတော့ဖြစ်တာပေါ့အဲ့လိုစိုက်တဲ့ဆိုတဲ့နေရာမှာလည်းကိုကကိုစိုက်တဲ့နေရာစိုက်ရုံနေဖြစ်ဖို့လိုအပ်တယ်ပုံစံဉာဏ်ကောင်းတဲ့နေရာတစ်ခုဖြစ်ပြီးမူလဝတ္တကောင်းတဲ့နေရာမျိုးမှာဖြစ်ဖို့လိုအပ်တယ်ဒါနဲ့တချို့တော့အချိန်ကြီးမှာဆိုလို့ရှိရင်ဘယ်လိုမျိုးတွေ့ရတယ်လဲဆိုတော့ဆက်ကြတော့ပ
နေရင်းတော်များပြောကြတယ်။ဒီကတော့မိကန်နဲ့နေရှိရဖို့ဆိုပြီးတော့ပြောကြတယ်။ငါတို့ကအင်းလိုမျိုးဖိုက်ပြိုးမင်းမဖြစ်ခဲ့ဘူး။ခရောင်းတော်ကြီးဖြစ်နေတယ်ဆိုတာမျိုးပြောခဲ့တဲ့ဟာမျိုးကြီးလည်းကြုံဘူးပဲပေါ့။ကိုကိုယ်တိုင်လည်းဘယ်လိုမှဖိုက်ပြိုးလို့ရတဲ့နေရာမျိုးမဟုတ်ဘူးဆိုတဲ့အရာမျိုးလည်းတစ်ခါလေကြုံခဲ့ဘူးလေ။အဲ့လိုအရာမျိုးမှဆိုလို့ရှိရင်တော့အထက်တွင်းနေရာကဒီခရောင်းတော့ကိုစိုက်ယူမြင်ချင်အောင်လုပ်ဖို့ဘလိုထောက်ပံ့နေလဲသွားကြမလဲဆိုတဲ့ဟာကိုတွင်းနေရင်အဲ့တော့လူတွေကတော့ပြောကြတယ်ဟန်တစီနဲ့စစ်ချင်အောင်လုပ်လို့မရပါဘူးဟန်အများကြီးနဲ့စစ်ချင်အောင်လုပ်ကြမယ်လို့ဒါပေမဲ့လည်းဟန်အများကြီးရှိပေမဲ့လည်းဒီထွက်အောင်လုပ်ဖို့ကနည်းနဲ့လက်မလုပ်ပြီးနဲ့ဒီလိုလိုအပ်သေးတယ်အဲ့ထွက်လာတဲ့စီကိုတန့်ကျင်ပေးအောင်လုပ်မယ်လို့လည်းလိုအပ်တယ်သူလူတာကကျမတို့ရှင်ရတဲ့ပုံဝင်ချင်းကျမတို့ရှင်တန်ရတဲ့ပုံဝင်ချင်းမှာလူတွေကိုပြုစုပျိုးထောင်ပေးနိုင်တဲ့အရာကမြင်ရတဲ့အရာမျိုးတွေပဲဖြစ်ဖြစ်မြင်ရတဲ့အရာမျိုးပေါ့ဥပမာဆိုလို့ရှိရင်အထောက်ပံ့ပေးခြင်းနောက်ပြီးရခါကျတော့စိတ်ကြခွန်အားပေးခြင်းအဲ့လိုအရာမျိုးကြီးလေလိုအပ်လိုအပ်တယ်လို့ရှင်အဲ့တော့သူလူတာကဒီကိုတယောက်တည်းအလုံးလုံးနေရာဖြစ်တယ်လို့မျိုးတခြားမှာလည်းကိုနဲ့တိုင်းကျွန်းမြင်ကျွန်းပိုင်းမျိုးလုံးနေရတဲ့လူမျိုးတွေလည်းရှိရဲ့။ပြန်လာအကျိုးရှိအောင်ကိုအလုံးလုံးနေရင်လည်းသူများအတွက်ထောက်ပံ့ဖြစ်အောင်သူများကလည်းကိုကိုပြန်ပြီးရခါကြတော့အဲရောင်ပြန်ဟတဲ့အရာမျိုးဖြစ်နိုင်ခြင်းရှိဖို့အတွက်ကလည်းကိုဘက်ကရိုးသားမှုပွင့်လင်းမှုကိုကိုကိုယုံကြည်မှုပေါ့အဲ့လိုအရာမျိုးတွေလည်းလိုအပ်မယ်လို့အများတန်းလက်ခံထားတယ်။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုမနေ့ကထုတ်လွှင့်ပေးခဲ့တဲ့တနားရီစအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်ကြာသပတေးနေ့ညပိုင်းမှာတော့ကျမ်းမာရေးဥအောင်ခင်ရဲ့မြန်မာအရေးတုံသက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ကြရမှာပါရှင်အခုကြာသပတေးနေ့မနေ့ကထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရဲမင်းထွန်းကပြောပြပေးပါဦးမယ်ရှင်
ဆော်ရီယင်းလုပ်ငန်းကိုအီရန်က drones တွေဒုံးကျည်တွေနဲ့တိုက်ခိုက်တာကိုတုံ့ပြန်ဖို့သူ့မှာရွေးချယ်စရာနေလမ်းများစွာရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်ဆော်ရီယင်းလုပ်ငန်းကိုတိုက်ခိုက်ခဲ့တဲ့လက်သက်အဖြစ်အမေရိကန်နိုင်ငံယူဆထားတဲ့အီရန်နိုင်ငံပေါ်စီးပွားရေးတိုက်ခိုက်မှုတွေတိတိတသာတိုးမြင့်သွားမယ်အကြောင်းပြောပြီးနိုင်ငံပိုင်းအကြာမှာသမ္မတထရမ့်ကအခုလိုပြောတာဖြစ်ပါရယ်အစ္စရေးနိုင်ငံမှာ၅လအတွင်းဒုတိယအကြိမ်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဘယ်သူနိုင်ရတယ်ဆိုတာကိုတသက်ကွက်ကွက်မသိရသေးပါဘူးပါတီနီယက်စလုံးကအမတ်နေရာ120ရှိတဲ့ကနက်ဆက်လော့တော်မှာအသာရရှိဖို့လိုအပ်နေတဲ့အမတ်နေရာ62နေရာမရပဲဖြစ်နေပါဗျ။နောက်ဆုံးရရှိတဲ့သတင်းတွေကစစ်တပ်ကြီးကဟောင်းဘန်နီဂန်စ်ရဲ့ပါတီကအမတ်နေရာ56နေရာနဲ့ဝန်ကြီးချုပ်နာတန်ညာဟူရဲ့ပါတီကအမတ်နေရာ55နေရာရရှိနေတာဖြစ်ပါတယ်။ရှာရုကထုတ်ပယ်ခံရသူအမျိုးသားလူကြုံရေးအကြံပေးရရှိဂျွန်ဘိုလ်တန်နေရာမှာအစားထိုးဖို့ရောဘတ်အိုဘရိုင်န်ကိုခန့်အပ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကကြေညာလိုက်ပါတယ်။Robert O'Brien ဟာအမေရိကန်နိုင်ငံသားယူညီဌာနမှာတစကံများကြီးရာသမရရဲ့အထူးကိုယ်စားလှယ်ဖြစ်လက်ရှိတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံကရခိုင်ကကြေညာခဲ့ထားတဲ့အတိုင်းမနေ့ဗုဒ္ဓဦးနေ့ကဂျပန်နိုင်ငံကိုသူ့ရဲ့ကုန်သွယ်ဖက်အခွင့်ရေးပေးတဲ့နိုင်ငံစီးရင် White List ထဲကပယ်ဖျက်လိုက်ပါတယ်ခင်ဗျာ။
ကြာသပတေးနေ့မနေ့ကထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရဲမင်းထွန်းကပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zainab Abdurrahman ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 1683ည၊လိုင်းဒိုမီတာ19 kHz 15965၊လိုင်းဒိုမီတာ25 kHz 11965တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်။ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Intercept 70နဲ့ Mia 3တို့ကနေပြီးတော့ဖန်ယူနားဆင်နိုင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျမခွန်ညိုပါရှင
်
This program has come to you from the Voice of America, Washington.